Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသာရရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်အောက်တိုဘာလ15ရက်အင်္ဂါညအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 Washington DC မြို့ရက်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ Flight Meter 3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်တက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်ပါ။
လန်ဒကိုင်တောင်းဆိုမှုလိုက်လျောမှာမဟုတ်ဘူးလို့စစ်ကောင်စီအကြီးအကဲကအပြစ်အခက်ရက်စဲရေးစာချုပ် NCA 6နှစ်မြောက်ဒီကနေ့မှပြောကြားလိုက်တာရိုဟင်ဂျာအရေးတရုတ်အနေနဲ့ဒီထက်မကပိုပြီးပါဝင်ကူညီဖြည့်ရှင်းပေးဖို့ဘင်္ဂလားဒေ့ရှ်ကတောင်းဆိုလိုက်တာအပြင်လက်ဗနွန်မြောက်ပိုင်းအစ္စရေးလေကြောင်းတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တာစတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြမှာပါရှင်
ဟုတ်ကဲ့ပါမင်းကျန်နေဒီသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စစ်ကောင်းဆောင်က NCA နှစ်ပတ်လည်မေကွန်းအပေါ်တချို့ကဝေဖန်လိုက်တာမှာ
သူကချင်းမုံအောင်မေချင်းမုံနိုင်နေကချင်းမုံပဲဆိုရင်မန်ကတော့ပို့ပို့ပို့ဟုံးမှန်တာတော့ရှိနေသေးတယ်အဲ့ဒါလည်းဒီမင်းကစပါ့အဲ့ဒါဆက်ပြီးကျန်ဖဲအောင်မေဆိုရက်မှာပဲ
Now စစ်ကောင်စီတပ်ဖွဲ့နဲ့မိသားစုဝင်200နီးပါးကို TNL တောင်းတက်ကပြန်လှုပ်ပေးလိုက်ပါတယ်နောက်စကိုင်းဘက်ကမ်ဘလူမှာတော့ဒရုန်းတိုက်ခိုက်မှုတွေဆယ်ဦးထက်မနည်းသေဆုံးခဲ့ပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့အင်ကာညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့နေကြီးဩစာနောက်ယူကရိန်းမြန်မာနှိုက်ရှင်ချက်အမေရိကန်နိုင်ငံသတင်းဆောင်ပါကဘာတလွားခီးသွွားအစီအစဉ်တွေကိုစက်တိုင်နှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမိတ်အင်ဂျင်နိုင်နဲ့ပြောပြပေးပါမယ်ခင်ဗျာ
လေဗနွန်မြောက်ပိုင်းမှာလူ22ဦးထက်မနည်းသေဆုံးခဲ့ရတဲ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကဒီကနေ့တောင်းဆိုလိုက်ပါတယ်လေဗနွန်မြောက်ပိုင်းအီတိုရွာမှာတနင်္လာနေ့ကအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသူတွေထဲအမျိုးသမီး22ဦးနဲ့ကလေးငယ်2ဦးပါဝင်တယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးပြောခွင့်ရ Jeremy Lawrence ကပြောပါတယ်အစ္စရေးကတော့လေဗနွန်တောင်ပိုင်းဟစ်စ်ဘိုလာစစ်သွေးကြွတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ပြောပါရတယ်။တချိန်တည်းမှာပဲအစ္စရေးကိုလေဗနွန်ဘက်ကပစ်ခတ်ခဲ့တဲ့ဒုံးကျည်တွေကိုအစ္စရေးလေကြောင်းရန်ကာကွယ်ရေးတပ်တွေကကြားဖြတ်ပစ်ချခဲ့တယ်လို့အစ္စရေးတပ်ကပြောပါရတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတညာဟူကတော့ဘေရုတ်မြို့အပါအဝင်လေဗနွန်ဒေသတွေမှာရှိတဲ့ဟစ်စ်ဘိုလာပစ်မှတ်တွေကိုဆက်ပြီးတိုက်ခိုက်သွားမယ်လို့ပြောပါရတယ်။အခုလိုအစ္စရေးရဲ့လက်တုံ့ပြန်တိုက်ခိုက်မှုတွေမှာစစ်သွေးကြွတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးရေနံဒါမှမဟုတ်နျူကလ িয়ার စက်ရုံတွေကိုပစ်မှတ်ထားတိုက်ခိုက်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်နေတညာဟူကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဖုန်းဆက်သွယ်ပြောဆိုချိန်မှာကတိပြုခဲ့တာကိုအမေရိကန်အရာရှိတွေကပြောဆိုခဲ့တာကိုကိုကပြီးတော့သတင်းတွေမှာဖော်ပြထားပါတယ်ရှင်
ရုရှားရဲ့ဒရုန်းနဲ့တိုက်ခိုက်မှုကြောင့်ယူကရိန်းမှာသေဆုံးတန်ရာမှုရှိခဲ့ပါတယ်။ယူကရိန်းနိုင်ငံမိုက်ခိုလစ်ဒေသမှာဒီနေ့ရုရှားဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးပြီး16ဦးတန်ရာရခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးတွေကပြောပါတယ်။တိုက်ခိုက်မှုကြောင့်အခြေခံစောက်ုံတွေစားတောက်ဆိုင်နဲ့ဈေးဆိုင်တွေလူနေအိမ်တွေပါထိခိုက်ပျက်စီးခဲ့တာပါ။ချက်ကစီ၊ချန်နီဟစ်၊ကီရိုဗိုရတ်၊ကီဖ်၊မိုက်ခိုလစ်အိုဒီဆာနဲ့ဖော်တာဗာဒေသတွေမှာတနင်္လာနေ့ညပိုင်းရုရှားတိုက်ခတ်တဲ့ဒုံးကျည်ကိုစင်ဒရုန်း18စီးတဲ့ကဒရုန်း12စီးကိုယူကရိန်းလေကြောင်းရံကာကွယ်ရေးတပ်ကကြားဖြတ်ပစ်ခတ်နိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောထားပါတယ်။ဒီချိန်ထဲမှာပဲရုရှားကလည်းဘဲဂိုရော့ခတ်စ်နဲ့တူလာဒေသတွေမှာယူကရိန်းဒရုန်းတွေကိုဖျက်ဆီးခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီနေ့ပဲပြောထားပါတယ်။ဘဲဂိုရော့မှာတော့ယူကရိန်းဒရုန်းနဲ့တိုက်ခိုက်တာကြောင့်လူတူဒဏ်ရာရခဲ့ပါတယ်ခင်ဗျာ။
ရုရှားကိုပယ်ထိန်သုံးဒုံးကျည်တွေပေးပို့ခဲ့တယ်ဆိုပြီးအီရန်ကိုဥရောပနိုင်ငံတွေကအရေးယူပိတ်ဆို့မှုအသစ်တွေပြဋ္ဌာန်းလိုက်တာကိုတော့အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအစ္စမီလ်ဘာဟီကရှုံချကန့်ကွက်လိုက်ပါတယ်။ဥရောပနိုင်ငံတွေဘက်ကဆွဆွဲချက်တွေဟာမဟုတ်မှန်ဘူးလို့လည်း X လူမှုကွန်ရက်မှာပြန်လည်ညင်းဆိုထားပါတယ်။အီရန်နိုင်ငံကလူပုဂ္ဂိုလ်ခုနှစ်ဦးနဲ့အီရန်လေကြောင်းလိုင်းအပါအဝင်အဖွဲ့အစည်းခုနှစ်ခုကိုရုရှားကိုပယ်ထိန်သုံးဒုံးကျည်တွေလွှဲပြောင်းပေးခဲ့ရမှာပါဝင်ပတ်သက်လို့ဆိုပြီးဥရောပသမ္မတကမနေ့ကပိတ်ဆို့တံခတ်မှုအသစ်တွေပြဋ္ဌာန်းလိုက်တာပါအရေးယူပိတ်ဆို့တဲ့အထက်မှာအီရန်နိုင်ငံကဆာဟာလေကြောင်းမဟန်လေကြောင်းနဲ့အီရန်ဒုတိယကာကွယ်ရေးဝန်ကြီးဆာအစ်ဟာမစ်ဂါလန်ဒရီတို့ပါဝင်ပါတယ်တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံကလည်းအီရန်နိုင်ငံကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်း၉ခုကိုပိတ်မှတ်ထားအရေးယူလိုက်ပါတယ်အီရန်နိုင်ငံဟာယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားကို ပဲထင်းသုံးဒုံးကျည်တွေပေးပို့ခဲ့တဲ့အကြောင်းထောင်လဲရေးသတင်းရက်ွက်တွေကိုကိုးကားပြီးမဟာမိတ်နိုင်ငံတွေကိုအချက်လက်ပေးပို့ခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့လကပြောဆိုခဲ့ပါတယ်ရှင်
။မြောက်ကိုရီးယားဘက်ကတော့နယ်စပ်လမ်းကိုဖောက်ခွဲလိုက်တယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်။အသုံးမပြုတာကြားပြီးဖြစ်တဲ့တောင်မြောက်ကိုရီးယားဆက်သွယ်တဲ့လမ်းတစ်စိတ်တစ်ပိုင်းကိုမြောက်ကိုရီးယားကဒီနေ့ဖောက်ခွဲဖျက်ဆီးလိုက်တာလို့တောင်ကိုရီးယားကပြောလိုက်တာပါ။တောင်ကိုရီးယားစစ်တပ်ထုတ်ပြန်တဲ့ဗီဒီယိုမှာတော့အနောက်ပိုင်းနယ်စပ်မြို့ကေဆွန်နာလမ်းတစ်ခုမှာပောက်ကွဲမှုဖြစ်တာကိုတွေ့ရပါတယ်။မြောက်ကိုရီးယားကအပျက်စီးတွေကိုထရက်ကားတွေ248ဆက်တွေနဲ့ရှင်းလင်းနေတာကိုလည်းတွေ့ရပါတယ်။မကြာသေးခင်ကပဲမြို့တော်ပျုံယန်းကိုတောင်ကိုရီးယားဘက်ကဒရုန်းတွေလွှတ်တင်ခဲ့တယ်လို့မြောက်ကိုရီးယားကဆဆဲပြောဆိုပြီးနှစ်ဖက်တင်မာမှုတွေရှိနေတာပါ။မကျေနပ်မှုတွေကိုအခြေခံပြီးတစ်ချိန်ကတောင်မြောက်ဆက်သွယ်တဲ့လမ်းပိုင်းအသုံးမပြုတော့တဲ့မြောက်ဘက်ခြမ်းလမ်းစိတ်ပိုင်းတွေကိုမြောက်ကိုရီးယားကအခုလိုဖောက်ခွဲဖျက်ဆီးခဲ့တာပေါ့တောင်ကိုရီးယားကပြစ်တင်ရှုတ်ချခဲ့ပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါအင်္ဂါနေ့ညချမ်း VOA သတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။လက်နက်ကင်နီးလန့်တဲ့တောင်းဆိုမှုတွေကိုလိုက်လျောမှာမဟုတ်တယ်လို့စစ်တပ်အနေနဲ့အကြမ်းဖက်တောင်းကျမ်းသူတွေကိုနှိမ်နှင်းဖို့လိုအပ်တာတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ထက်မှန်အတိပေးလို့တဲ့အကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့ပြောကြားလိုက်ပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ချုပ်ဆိုခြင်း6နှစ်မြောက်နှစ်ပတ်လည်နေ့အထိမ့်မဲ့အဖြစ်ထုတ်လွှင့်ခဲ့တဲ့မင်းကွန်းမှာနိုင်ငံရေးစကားဝိုင်းကိုဖိတ်ခေါ်ထားပေမဲ့လက်နက်ကင်လမ်းစဉ်ကိုမစွန့်လွတ်ဘူးဆိုရင်သူ့ဘက်ကလည်းလိုက်လျောဖြေရှင်းမှုမရှိဘူးလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောကြားခဲ့ပါတယ်
။လက်နက်ကင်အကြမ်းဖက်နီးနဲ့မိမိတို့လူလားချက်တွေကိုတောင်းဆိုလို့မရဘဲနိုင်ငံရေးစကားဝိုင်းကိုရောက်ရှိလာပြီးညဉ့်ညစာဖြေရှင်းခြင်းနီးနဲ့သာပြည်ထောင်စုတွေကိုပြည်ထောင်စီမှာဖြစ်ပါတယ်။ကျွန်တော်အနေနဲ့လက်နက်ကင်အကြမ်းဖက်တောင်းဆိုမှုတွေအပေါ်မှာလည်းလို့ဖြည့်ရှင်ပေးသားမှာမဟုတ်ဘူး
ဆိုတော့လည်းတိုင်းပါလက်နက်ကိုက်ဖွဲ့ EAO တွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်ရေးနဲ့မဟုတ်ဘဲနိုင်ငံရေးအရဆွေးနွေးအဖြေရှာဖို့ပြီးခဲ့တဲ့လကပဲစစ်ကောင်စီကဖိတ်ခေါ်ခဲ့တာရှိပေမဲ့တစ်ချိန်တည်းမှာလည်းအပြစ်မဲ့ပြည်သူတွေအပေါ်လေကြောင်းကနေဆက်လက်ဘုံကျဲတိုက်ခိုက်နေတာကြောင့်ဒီကမ်းလှမ်းချက်တွေကိုလက်မခံနိုင်ဘူးလို့လက်နက်ကိုက်ဖွဲ့တွေကလည်းတုံ့ပြန်ထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဒီကနေ့မေကွန်းမှာတော့ NCA စာချုပ်အတိုင်းဆက်ပြီးအကောင့်ထဲပေါ်သွားမှာဖြစ်ပြီးတိုင်းရင်းသားလက်နက်ကင်အဖွဲ့တွေဘက်ကမြမားဆိုတဲ့စိတ်ဓာတ်နဲ့ NCA မှာပူးပေါင်းဆောင်ရွက်သွားကြဖို့တိုက်တွန်းသွားပါတယ်။ဒါအပြင်ပါတီစုံအထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့တကောင်စီကောက်ယူတာတွေအတိုင်းအတာတစ်ခုထိရောက်နေပြီးပါတီစုံပါဝင်နိုင်ရေးအလေးထားဆောင်ရွက်နေတဲ့အကြောင်းနဲ့နေမြေဒေသအလိုက်ရွေးကောက်ပွဲကျင်းပနိုင်တဲ့လုံခြုံရေးအခြေအနေရောက်အောင်ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းဒီကနေ့မေကွန်းမှာပြောကြားခဲ့ပါတယ်ရှင်။
မြန်မာကရိုဟင်ဂျာအရေးတရုတ်ကူညီဖြည့်ရှင်ပေးဖို့ဘင်္ဂလားဒေ့ရှ်ကတောင်းဆိုလိုက်ပါတယ်။မြန်မာအပေါ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုအထင်ရှားရှိနေတယ်လို့ယူဆတာကြောင့်တရုတ်အနေနဲ့ရိုဟင်ဂျာချက်တဲ့ဖြည့်ရှင်မှာပူပူပြီးတက်တက်ကြွကြကြိုးပမ်းစေချင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အကြံပေး MD Tuhit Hussain ကပြောကြားခဲ့တာပါ။မြန်မာနိုင်ငံတဲ့အကြံဖက်ဖိနှိပ်မှုတွေကြောင့်အင်္ဂလိပ်ဘင်္ဂလားဒေ့ရှ်တဲကိုထွက်ပြေးခလုံကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းမနေ့ကတနင်္လာနေ့မှာဒါကာမြို့တော်မှာကျင်းပတဲ့ဆွေးနွေးပွဲမှာမစ္စတာဟိုဆင်ကပြောခဲ့တာပါ။ရိုဟင်ဂျာချက်တဲဟာဘင်္ဂလားဒေ့ရှ်အတွက်အရေးကြီးတဲ့ကိစ္စဖြစ်ပြီးဒီကိစ္စဖြစ်ရှင်းမှုတခုရီးသောနီလန်ကသူတို့နေရက်ကိုမြန်မာနိုင်ငံကိုပြန်ပို့တာသာဖြစ်တယ်လို့လည်းမစ္စတာဟိုဆင်ကပြောခဲ့ပါတယ်ခင်ဗျာ
။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကန့်ကွက်နေတဲ့အထူးစီးပွားရေးဆောင်မှမလေးရှားနိုင်ငံပိုင် Petronas ရေနံကုမ္ပဏီအနေနဲ့ရေနံနဲ့တဘာဝဓာတ်ငွေတွေဆက်လက်ရှာဖွေသွားမယ်အကြောင်းမလေးရှားဝန်ကြီးချုပ် Anwar Ibrahim ကဒီကနေ့ထပ်လောင်းပြောဆိုလိုက်ပါတယ်။မလေးရှားနိုင်ငံ Borneo Chu Sarawaki ပြည်နယ်ကမ်းလွန်မှာ Petronas ကုမ္ပဏီရဲ့ရေနံနဲ့တဘာဝဓာတ်ငွေတူဖော်နေတာတွေနဲ့ဆက်နွယ်ပြီးမလေးရှားပါလီမန်ကိုဝန်ကြီးချုပ် Anwar Ibrahim ကပြောဆိုသွားတာပါရေနံနဲ့သဘာဝဓာတ်ငွေတူဖော်တာတွေရက်ဆိုင်မှာမဟုတ်တဲ့အကြောင်းဒါပေမဲ့လည်းဘယ်နိုင်ငံနဲ့မဆိုဆွေးနွေးဖို့တကားဖွင့်ထားတဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကပြောဆိုပါရယ်မလေးရှားနိုင်ငံရဲ့ရေနံနဲ့သဘာဝဓာတ်ငွေတူဖော်မှုတွေဟာတရုတ်နိုင်ငံပိုင်နယ်နိမိတ်ကိုချိုးဖောက်တာဆိုပြီးတရုတ်နိုင်ငံဘက်ကကန့်ကွက်ထားတဲ့အကြောင်းပြီးခဲ့တဲ့လကဖိလစ်ပိုင်နိုင်ငံသတင်းဌာနတစ်ခုကစတင်ရေးသားခဲ့ပြီးတဲ့နောက်ဒီသတင်းပေါက်ကြားခဲ့တာပါမလေးရှားဝန်ကြီးချုပ်ကတော့ရေနံနဲ့သဘာဝဓာတ်ငွေတူဖော်မှုတွေဟာမလေးရှားနိုင်ငံပိုင်နယ် င်နမိတ်အတွင်ဖြစ်တဲ့အတွက်အိန္ဒိယနိုင်ငံနဲ့တန်တမာရေးအရာဖြစ်စီ၊ကုန်သွယ်ရေးအရာဖြစ်စီထိခိုက်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်ရှင
်။ဟောင်ကောင်အနေနဲ့တော့စီးပွားရေးပုံမကောင်းမှန်ဖို့နှစ်တင်မဲ့နိလန့်တွေကိုနှစ်စင်မူဝါဒထုတ်ပြန်ချက်မှာဖော်ပြမယ်လို့ခန့်မှန်းထားပါတယ်။ COVID-19 ကပ်ရောဂါဖြစ်ပွားပြီးကြကဟောင်ကောင်စီးပွားရေးပြန်လည်နယ်လန်ထဖို့ရုန်းကန်နေရတာပါ။တရုတ်စီးပွားရေးနှေးကွေးမှုတန်းကိုဟောင်ကောင်ရဲ့သေစားစီးပွားရေးလုပ်ငန်းတွေနဲ့ပွင့်လင်းတဲ့စီးပွားရေးကိုထိခိုက်စေခဲ့ပါတယ်။ဟောင်ကောင်စီးပွားရေးဟာဒီနှစ်စောပိုင်းဒုတိယ3လပတ်မှာ 3.3 ရာခိုင်နှုန်းတိုးတက်လာခဲ့ပြီးတစ်နှစ်လုံးအတွက် 2.5 ကနေ 3.5 ရာခိုင်နှုန်းတိုးတက်လာမယ်လို့ခန့်မှန်းထားပါတယ်။ကိုဗစ်ကြောင့်ခီးသွားရေးအတွက်ရော့ကျခဲ့ပေမဲ့ဒီနှစ်မှာကမ္ဘာလှည့်ခီးသွားဧည့်သည်ရေးအတွက် 46 တန်းလောက်မျှော်မှန်းထားပါတယ်ခင်ဗျာ FIO American တဲ့အောက်တိုဘာ15ရက်အင်္ဂါညတတိယတွေကိုမိုက်ရင်ကျင်းနိုင်တဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးတတိယပေးဖို့ချက်တွေဆက်တိုက်ပါပထမဆုံးကတော့စစ်ကောင်းဆောင်ရဲ့ NCA နှစ်ပတ်လည်မေကွန်းဝေဖန်ခံရတာပါစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒီနေ့ပြောကြားခဲ့တဲ့ NCA နှစ်ပတ်လည်မေကွန်းဟာငြိမ်းချမ်းဟန်ပြအတန်ကောင်းဟစ်တာလို့ဝေဖန်ကြပါတယ်လက်နက်ကင်နီလန်းနဲ့ဆွေးနွေးဖို့တောင်းဆိုမှုတွေလိုက်လျောမှာမဟုတ်တယ်လို့စစ်တပ်အနေနဲ့အကြမ်းဖက်တောင်းကျမ်းသူတွေကိုဆက်နှင်နှင်းသွားမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီနေ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NCA ချုပ်ဆိုခြင်းကိုနှစ်မြောက်နှစ်ပတ်လည်နေ့မှာထုတ်လွှင့်ခဲ့တဲ့မေကွန်းနဲ့ပြောသွားခဲ့တာပါဒီမေကွန်းပေါ်သုံးသက်ချက်တချို့ရန်ကုန်ကနေပေးပို့လာတာကိုမခင်ဖြစ်ဖြစ်ပြောပြပေးပါအောင်ခင်ဗျာ
ဒီကနေ့အောက်တိုဘာလ15ရက်နေ့မှာကြာရောက်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ် NCA ကိုနှစ်ပြည့်နှစ်ပတ်လည်နေ့မှာနိုင်ငံရေးဆွေးနွေးမှုအစားလနဲ့ကံပြီးတောက်ဆုံမှုတွေကိုလိုက်ရောဖြည့်ရှင်းပေးဖို့မရှိဘူးလို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုသွားတာပါ။
လနဲ့ကံအကြမ်းဖက်နီးနဲ့မိမိတို့လူလားချက်တွေကိုတောင်းဆိုလို့မရပဲနိုင်ငံရေးစပွားပိုင်းကိုရောက်ရှိလာပြီးညီညာစွာဖြည့်ရှင်းခြင်းနီးနဲ့သာပြည်ထောင်စုတွေကိုပြည်ထောင်စုမှာဖြစ်ပါတယ်။ကျွန်တော်အနေနဲ့လနဲ့ကံအကြမ်းဖက်တောင်းဆိုမှုတွေအပေါ်မှာလိုက်ရောဖြည့်ရှင်းပေးသွားမှာမဟုတ်ဘူးဆိုတာလည်းပြောချလိုပါတယ်။
နိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေဟာနိုင်ငံရေးအမြင်မတူမှုတွေကနေပေါ်ပေါက်လာတာဖြစ်ပြီးနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းအရဖြေရှင်းဖို့လိုတာမို့သူ့အနေနဲ့ဆွေးနွေးဖို့ဖိတ်ခေါ်တဲ့အကြောင်းပြောဆိုသွားတဲ့တစ်ချိန်တည်းမှာပဲအကြမ်းဖက်တောင်းကျမ်းသူတွေကိုနှိမ်နှင်းတာတွေလည်းဆက်ပြီးတော့လှုပ်သွားမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့ရုပ်သံမေးခွန်းမှာပြောကြားသွားပါတယ်။စစ်ကောင်စီဘက်ကနိုင်ငံရေးဆွေးနွေးဖို့ဖိတ်ခေါ်ချက်ကိုတော့အစောပိုင်းကမ်းလှမ်းခဲ့ချိန်ကတည်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီမိုကရေစီအင်အားစုတွေကပယ်ချထားတာဖြစ်ပါတယ်။လနကိုင်အာနာသိမ့်ထားတဲ့သူကငင်းငင်းရေးဆွေးနွေးဖို့ပြောတာဟာဟန်ပြတက်တဲ့အတန်ကောင်းဟစ်တာတာဖြစ်တယ်လို့နိုင်ငံရေးလီလာသုံးသက်သူတူကအခုလိုဝေဖန်ထောက်ပြပါဗျာ။အဲ
အခုပြောသွားတဲ့ဥစ္စာကတော့တကယ်တော့သခိုးကလူဟစ်တယ်ဆိုတာပဲလေ။သူလနကိုင်ပြီးတော့အာနာကိုသိမ့်ထားပြီးတော့သူကပဲလာကြပါဆွေးနွေးရပါခေါ်လာတာဟိုငမေကောင်းဒီကတန်ကောင်းဟစ်တာဖြစ်တယ်။ဟိုအပေါ်ကနေပြီးတော့ရှင်မုံကြည့်ထားတာပေါ့လေနော်။အဲ့ဒါရေသဘောပါနေတာနမေကောင်းယူပြီးတော့ဟန်ပြဗန်းပြလို့ဘူးအဲ့ဒါထောက်လျှောက်တယ်လေနော်အဲ့တော့ချေချောက်လည်းဒီလိုပဲသွားအောင်ပါပဲတန်ကောင်းခိတာပါပဲနမေတကယ်သူကချေမှုအောင်မယ်ချေမှုနိုင်နေကချေမှုပဲဆိုရဲဝင်းကိုအမှန်ကတော့ပို့ပို့ပို့ဟုံးမှတာတော့ရှိနေသေးတယ်အဲ့ဒါလေဒီမင်းကဘာပါအဲ့ဒါဆက်ပြီးကျန်ဖဲအောင်မယ်ဆိုရဲမှာပဲ
မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဆင်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေနဲ့လက်နက်ကင်ကြော်လန့်မှုတွေကြကြပြန့်ပြန့်ရှိလာခဲ့ပြီးတဲ့နောက်စစ်ကောင်စီကဒီပြီးခဲ့တဲ့လကစပြီးငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ဖိတ်ခေါ်တာတွေရှိလာခဲ့တာပါပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကတော့စစ်ကောင်စီရဲ့ဒီကမ်းလှမ်းချက်ကိုယုံကြည်မှုမရှိဘူးလို့ကြုံပြန်ထားပါတယ်ရှင်းနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့အတွက်လက်ရှိမှာပြည်လုံးချလူဦးရေနဲ့အိမ်အကြောင်းအရာတကောင်စရင်ကောက်ယူတဲ့အဆင့်ကိုရောက်နေပြီဖြစ်တဲ့အကြောင်းနဲ့ရွေးကောက်ပွဲတွေအအောင်မြင်မြင်ကျင်းပနိုင်အောင်စီမံဆောင်ရွက်သွားမယ်ဆိုပြီးတော့လေပိုယုံကြီးမင်းအောင်လှိုင်ကဒီကနေ့မိကွန်မှာထည့်သွင်းပြောဆိုသွားပါတယ်ရွေးကောက်ပွဲတွေဘယ်လိုပုံစံနဲ့ကျင်းပမလဲအသေးစိတ်ကိုတော့သူကရှင်းရှင်းလင်းလင်းမပြောခဲ့ပါဘူးဘယ်လိုပုံစံနဲ့ပဲလှုပ်လို့စစ်ကောင်စီကျင်းပတဲ့ရွေးကောက်ပွဲဟာဟန်ပြတက်တက်ဖြစ်တာမို့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတော့မဖြစ်နိုင်ဘူးလို့ရခိုင်ပြည်သူ့လွတ်တော်ကိုစလေဟောင်းဦးဖေတန်းကအခုလိုထောက်ပြပါတယ
်ဒါဒီရွေးကောက်ပွဲဟာဘယ်လိုပဲလှုပ်လို့ပြင်ထရားမဖြစ်နိုင်ဘူးသမီးမင်းအောင်လှိုင်ကသူ့အနေနဲ့တော့ဒီရွေးကောက်ပွဲကသူ့ရဲ့ထွက်ပေါက်ကိုယူဆထားတယ်။ဒီရွေးကောက်ပွဲကလည်းပဲ2008ဖွဲ့စည်းပုံအရလုံးမှာဆိုတော့ဒါပါပြောပြောစစ်တပ်ကပဲအနာအထယူနိုင်တဲ့အခြေအနေရှိတာပေါ့နော်။ဒါပေမဲ့ရွေးကောက်ပွဲတစ်ခုဟာ ဒါကြောင့်ဒီမရှိဖြစ်ဖို့ကတော့ခါဒါအများကထောက်ခံရမယ်အများကပါဝင်ရမယ်ပေါ့အခုကသူကဘယ်မှာလဲဖြစ်ဖြစ်ရသလောက်နဲ့လုံးမှာပေါ့နော်အဖြစ်သဘောမျိုးပေါ့ဟန်ပြသဘောမျိုးလုပ်ပြီးတော့ဟောဒါသူရွေးကောက်ပွဲကိုလုပ်ရှင်တယ်အဲဒါကြောင့်သူလုံးကားနဲ့ process တစ်ခုနဲ့တော့သူကလုံနေတာရှိရဲ့ဖြစ်တယ်ဒါပေမဲ့အဲရွေးကောက်ပွဲကအားရှိရဲ့ရွေးကောက်ပွဲလည်းဖြစ်မှာမဟုတ်ဘူးအများပြည်သူစိတ်ဝင်စားတဲ့ရွေးကောက်ပွဲလည်းဖြစ်မှာမဟုတ်ဘူးအဲဒါကိုဖိအင်ဖေးရဖြစ်မဲ့ရွေးကောက်ပွဲလည်းမဖြစ်နိုင်ဘူး
အမေရိကန်ပြည်ထောင်စု EU ဥရောပသမ္မဂနဲ့ကုလသမဂအပါအဝင်ပြည်ရင်းပြည်ပကလေ့လာစောင့်ကြည့်သူတွေလူခွင့်ရေးအဖွဲ့တွေကလည်းမြန်မာနိုင်ငံတဝန်းဒေသတိုင်းလူလူမှာလက်နက်ကင်ပြိပခါတွေဖြစ်နေတာကိုထောက်ပြပြီးလက်ရှိအခြေအနေအောက်မှာအားလုံးပါဝင်နိုင်တဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဘယ်လို့မှမဖြစ်နိုင်ဘူးလို့ထောက်ပြပြောနေကြတာပါဒီနေ့ကြာရောက်တဲ့ NCA 9နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုတော့အရင်နှစ်တွေမှလိုတခမ်းတနားကျင်းပတာမတွေ့ရပါဘူးအမျိုးသားစီးနှုံးညီညွတ်ရေးနဲ့ညီညွတ်ရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPNC ကဦးဆောင်ပြီးနေပြည်တော်မှာရှိတဲ့မြန်မာပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းဗဟိုဌာနနှင့် MICC2 မှာဒီကနေ့အခမ်းအနားကိုအချင်းယုံကျင်းပခဲ့ပြီးတော့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေအများစုတက်ရောက်ခဲ့ကြပါတယ်။အရင်ကလူထောင်ချီတက်ခဲ့တဲ့ NCA ဘွဲမှာဒီနှစ်တော့တက်ရောက်သူရာခိုင်နှုန်းတောင်မရှိခဲ့ဘူးလို့လည်းတက်ရောက်သူတွေကပြောဆိုကြပါတယ်ရှင်
။စစ်ကောင်စီခေါင်းဆောင်ရဲ့ NCA မိတ်ကွန်းသုံးသက်သူတွေ့ရှိခဲ့တာကိုမက်ကင်စီတွေပြောပြပေးခဲ့တာပါအခုတော့စစ်ကောင်စီတပ်ဖွဲ့နဲ့မိသားစုဝင်ရချီ TNLA တောင်းတက်ကပြန်လွှတ်လိုက်တာပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့ကို TNLA တပ်ကသိမ်းပိုက်ပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်နဲ့မိသားစုဝင်စုစုပေါင်း200နီးပါးကိုပြန်လွှတ်ပေးလိုက်တယ်လို့ TNLA ပြောခွင့်ရကအတည်ပြုပါတယ်တီဘောမြို့သိမ်းတိုက်ပွဲကာလမှာဖမ်းဆီးထိန်းသိမ်းထားသူအလုံးကိုလမ်းခီးလုံခြုံရေးညှိနှိုင်းချက်တွေနဲ့ပြန်လွှတ်ပေးနေတာကိုရန်ကုန်ကသတင်းပေးပို့လာတာကိုစီတီပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကတီဘောမြို့ခြေဆိုင်စစ်ကောင်စီနောက်ဆုံးလက်ကျန်တပ်ခလာရ23ကို DNL ပူးပေါင်းတပ်တွေကအောက်တိုဘာလ23ရက်နေ့တနင်္ဂနွေနေ့နေ့ကင်းကသိမ်းယူလိုက်တဲ့နောက်ရပ်ပိုင်းမှာပဲမြို့သိမ်းတိုက်ပွဲကာလဖမ်းဆီးထိန်းသိမ်းထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်စုစုပေါင်း200နီးပါးကို DNL ကပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ပြန်လွှတ်ပေးလိုက်တဲ့သူတွေမှာတီဘောခြေဆိုင်ခမာရ903 904နဲ့ခလာရ23ကမိသားစုဝင်တွေပါဝင်ပြီးတော့လူသားချင်းစာနာထောက်ထားသောအားဖြင့်စစ်ကောင်စီတပ်မိသားစုဝင်တွေကိုပြန်လွှတ်ပေးလိုက်တာလို့ TNL ပြောရေးဆိုခွင့်ရှိသူလွေးဦးက VOE ကိုခုလိုပြောပါဗျာ
။မနေ့ကဒီမှာတို့ကလူသားချင်းစာနာထောက်ထားတဲ့အားဖြင့်ပေါ့နော်။ဒီဘောမှာဖန်ဆီရမိတဲ့ဒီစစ်သုံးပန်းတွေရဲ့တပ်မိသားစုဝင်တွေကိုကျွန်မတို့ကပြန်လွှတ်ပေးတာဖြစ်ပါတယ်။အလုံးပေါင်းကတော့190ကျော်ပေါ့နော်။200နီးပါးရှိပါတယ်။ကျမတို့903 904ကိုတိုက်ခတ်တိမ့်ပိုက်တဲ့ချိန်မှာအဲ့လိုမျိုးဖမ်းမိတာရှိလို့ဒီခလာရ23ကိုဖမ်းအသိတဲ့ချိန်မှာအသိတဲ့ရှိပါခေကတော့အားလုံးပြန်ပေါင်းပြီးတော့ပြန်ထုတ်ပေးပြီဖြစ်ပ
ါစက်တင်ဘာလ26ရက်နေ့ကခမာရ903ကိုတင်းနယ်လီကသိမ်းယူပြီးတပ်အတွင်းကမိသားစု38စုဂျာ12ဦးမ48ဦးနဲ့ကလေး43ဦးစုစုပေါင်း102ဦးစက်တင်ဘာလ29ရက်နေ့မှာခမာရ904ကအင်တော်စု34စုကြ16ဦးမ39ဦးကလေး34ဦးစုစုပေါင်း98ဦးဖမ်းဆီးထိန်းသိမ်းခဲ့တယ်ဆိုတာတင်းနယ်လီကသတင်းထုတ်ပြန်ထားပါတယ်ဒီလအော်တိုဘာ12ရက်နေ့ကလည်းကားလေးစီးနဲ့ပြန်လွတ်ပေးခဲ့ကြောင်းဖော်ပြပါတယ်ဒီသတင်းထုတ်ပြန်ချက်စင်းမှာတော့ဒီလ13ရက်နေ့ကတင်းယူလိုက်တဲ့ခလာရ23ကစီးရင်ကိုဖော်ပြထားတာတော့မရှိပါဘူးရှမ်းပြည်ဒုတိယပါတီ SSPP ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တီဘောခလာရ23တပ်ဖွဲ့ဝင်တွေနဲ့တပ်မိသားစုဝင်300ကျော်ဟာစနဘိန်ကား3စီးနဲ့ကားငယ်9စီးကျော်နဲ့မိုင်းရဲမျိုးကိုဆုတ်ခွာသွားကြောင်းရှမ်းပါတာနဲ့ဖော်ပြထားပါတယ်။ဒီလိုဆုတ်ခွာတာဟာစစ်ကောင်စီတပ်နဲ့တင်းနယ်လီအကြားနှစ်ဖက်ညှိနှိုင်းချက်ရှိနေတယ်လို့ MNDAA ကိုကန့်တပ်နဲ့လည်းညှိနှိုင်းတာတွေရှိနေကြောင်းဒေသခံတူကသုံးသပ်ပြောဆိုပါတယ်
။တကယ်တော့ဆိုဒီဘောကမိုင်းရဲသွားတယ်ဆိုတာ CNA မျိုးလည်းဆက်ရတယ်လို့ကိုကန့်နယ်မျိုးလည်းဆက်ရတယ်လေ။လောက်မှာပါတိုက်ပွဲမှမရှိတဲ့နဲ့မိုင်းရဲဖြစ်ဆော့ဆော့ဆူဆူရောက်သွားတယ်ဆိုကြတော့ပြောမယ်ဆိုတော့သုံးမိန့်ဆိုင်နားလည်မှုယူတဲ့တော့ဒီကံအနေနဲ့တတ်မဲ့ဝယ်ယူတာမဟုတ်တော့လေ။ငါပုံပွင့်ဆိုင်နားလည်မှုယူပြီးတော့ဆက်သွားတဲ့သဘောပေါ့နော်
။လောလောဆယ်မှာတော့ဒီဘောမျိုးမှာတိုက်ပွဲတွေငြိမ်သက်နေပြီမဲ့နောင်ချူမြို့နယ်တောင်ခမ်းဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းတင်းနယ်လီပြောရေးဆိုခွင့်ရှိသူကပြောပါရယ်။ဒီလ14ရက်နေ့ကတော့စစ်ကောင်စီက MNDAA ထိန်းချုပ်ထားတဲ့လာရှိုးမြို့အနောက်ဘက်အီနိုင်းရွာနဲ့နမခေါ်ကားကွင်းကိုနှစ်ကြိမ်လေကြောင်းကတိုက်ခိုက်ခဲ့ပါရယ်။အင်းနိုင်ရွာတိုက်ခတ်မှုမှာတော့လူ3ယောက်သေဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရကြောင်းနဲ့နမခေါ်ကားကွင်းတိုက်ခတ်မှုမှာ1ယောက်သေဆုံးပြီးတော့1ယောက်ဒဏ်ရာရခဲ့ကြောင်း MNDAA ကသတင်းထုတ်ပြန်ထားပါဗျ။ရှမ်းမြောက်ဒေသတိုက်ပွဲဖမ်းဆီးခံထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုတရားနယ်ပြန်လုပေးနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
။ စစ်ကောင်စီတပ်ဖွဲ့ဝင်နဲ့မိသားစုရာချီ TNL တောင်းတက်ပြန်လွှတ်လိုက်တာကိုစီတီပြောပြခဲ့တာပါ။အခုတော့စကိုင်းဘက်ကမ်ဘလူးဒရုန်းတိုက်ခိုက်မှုတွေဆယ်ကြီးသေဆုံးခဲ့တာပါ။ဒီကမ်ဘလူးမြို့နယ်ကကျေးရွာတွေကိုစစ်ကောင်စီတပ်ဖွဲ့တွေကဒရုန်းနဲ့တိုက်ခိုက်လို့ခလင်းငယ်တချို့ပါဝင်ဒေသခံဆယ်ဦးထက်မနည်းသေဆုံးပြီးဒဏ်ရာသူများတယ်လို့ဒေသခံတွေကပြောပါတယ်။ဒီအချိန်ကြီးရန်ကုန်ကပေးပို့လာတယ်ကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ။
ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနေတယ်လို့ယူဆရတဲ့စကိုင်းတိုင်းကမ်ဘလူးမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်ဖွဲ့တွေကသူတို့ကိုထောက်ခံတဲ့ပြူစောတိရွာတွေမှာစခန်းချပြီးတော့ဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံပြည်သူတချို့ထိခိုက်ဒဏ်ရာရသေဆုံးတာတွေရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာကမ်ဘလူး63936တင်ကားတပ်ရင်းကစစ်ကောင်စီတပ်တွေကအင်အား80ကျော်ဝန်းကျင်နဲ့ငါတို့ရွာပြူစောတိအထိုင်စခန်းမှာစခန်းချပြီးတော့အောက်တိုဘာလ12ရက်နေ့စနေနေ့မှာတော့အင်းလေကြီးကျေးရွာကနေအိမ်တချို့ကိုဒရုန်းနဲ့တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့အသက်4နှစ်နဲ့12နှစ်အရွယ်ကလေးငယ်2ဦးအပါအဝင်စုစုပေါင်း4ဦးသေဆုံးခဲ့ပါတယ်။ဒဏ်ရာရသူတွေကတော့ကိုဦးရှိပြီးတော့အသက်အန္တရာယ်စိုးရိမ်ရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတဦးက VOE ကိုအခြေအနေအခုလိုပြောပြပါဗျာ။အိ
မ်ကိုနှလုံးချတာပေါ့ဗျာ။ကလေးက၄နှစ်သားတယောက်ရဲ့၄နှစ်သမီးတယောက်ရဲ့ဆယ်နှစ်သမီးတယောက်ရဲ့မအီရဲ့ပေါ့၃ယောက်ပြီးဆုံးသွားတယ်ပေါ့အဲ့ဒီကအခုတစ်ခေါက်တွင်းဆိုတာဒီအင်းလေကြီးတွင်းဆိုတာကျွန်တော်တို့ကရှင်းအောင်သွားတဲ့ဒီလမ်းမတယောက်ဆုံးတာပြီးဆုံးလာတယ်ဆိုတော့၄ယောက်ဗျာ။ခြိကြိုက်ဒဏ်ရာရတာကယောက်ျားလေးတယောက်ရဲ့မိန်းကလေးတယောက်ရဲ့ပေါ့။အဲ့ဒီယောက်ျားလေးတယောက်ရတာကပြင်းထန်တယ်ကပြင်းထန်တာကယောက်ျားလေးတယောက်ကအတက်အန်ကြီးသိနေရတဲ့သူဖြစ်သွားပါဘို့စိတ်ကူးသားမှုခံရပါတက်လိုက်တော့အတက်ရအောင်တော့ကြိုးစားပြီးသိနေတယ်ကဲနေတယ်ပေါ့
စက်တင်ဘာလ28ရက်နေ့နဲ့28ရက်နေ့တွေကလည်းစပယ်နသာကျေးရွာစစ်ကောင်စီအထိုင်စခန်းကနေပြီးတော့ရေရှင်ကြီးကျေးရွာနဲ့မှန်နီပင်ကျေးရွာတွေကို2ရက်ဇက်တိုက်ဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာလည်းအသက်5နှစ်အရွယ်ကလေးငယ်တဦးအပါအဝင်ဒေသခံ6ဦးသေဆုံးခဲ့ပြီးတော့အနည်းဆုံးဒေသခံ9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာလ29ရက်နေ့ကလည်းကမ်ဘလူးမြို့နယ်ပင့်သာတိုက်နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ပင်တဲကြီးရွာနဲ့မကြီးကုန်းကြီးရွာတွေကိုစစ်ကောင်စီတပ်ခတိုက်ခိုက်ရေးချက်လျင်နဲ့နှစ်ကြိမ်လေးကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လူတွေထိခိုက်တာမရှိခဲ့ပေမဲ့ဖုန်ကြီးကြောင်းတစ်ကြောင်းနဲ့အဆောက်အဦတချို့ထိခိုက်ပျက်စီးခဲ့ပါတယ်။ကမ်ဘလူးမြို့နယ်ထဲမှာစစ်ကောင်စီကစစ်ကြောင်း၃ကြောင်းနဲ့အင်အားဖြည့်ထားပြီးတော့ပြူစောတိရွာတွေမှာအထိုင်ချထားပြီးကြီးရွာတွေကိုဒရုန်းနဲ့တိုက်ခိုက်နေတာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးဖြစ်တဲ့ K2 က VOA ကိုပြောပြပါတယ်။
ကမ်ဘလူးနယ်ထဲမှာတော့လောလောဆယ်၃ကျောင်းပေါ့ဗျာအဲဒီဂါလာဆယ်ကြီးရောက်တာတစ်ကျောင်းရယ်ပြင်နောက်တစ်ခုကဒီယမနီကွင်းကူးရောက်တာကတစ်ကျောင်းရယ်ပြင်မလဲကျောင်းရယ်ပေါ့၃ကျောင်းကအဲဒီဟွာကိုရောက်တာကမလဲကိုရောက်တာက200ကျော်လောက်ပေါ့ဒီယမနီကွင်းကူးကိုရောက်တာကဟွာပေါ့အာ60 90လောက်ပေါ့နောက်တစ်ခုကဒီဂါလာဆယ်ကြီးဘက်ကတော့ဟွာလောက်ပေါ့150လောက်ပေါ့အဲ့လောက်အောက်ခံမှန်းကြီးပြထားပေါ့ဒီကြောင်လှူရှားမှုကမရှိဘူးသူတို့ပါခဲ့တဲ့ဒုံးနေနဲ့ပဲလှည့်ပြီးတော့လှူရှားနေတာပဲဟုတ
်လက်တလုံးမှာတော့ကမ်ဘလူးမြို့နယ်ထဲမှာဒီလိုဆေးရေးပြိပခါတွေကြောင့်တီးနှံစိုက်ပျိုးတာတွေပုံမှန်မလုပ်နိုင်ကြတော့ပါဘူးအရင်တုန်းကပုံမှန်စိုက်ပျိုးခဲ့တဲ့ပမာဏရဲ့၃ပုံ၃ပုံလောက်ကိုပဲအခုချိန်မှာစိုက်ပျိုးနိုင်ပြီးတော့စစ်ဘေးရှောင်နေရတဲ့အတွက်စားနပ်ရိက္ခာအခက်အခဲအတော်လေးကိုကြုံနေရတယ်လို့ဒေသခံတွေကပြောပြပါတယ်တချိန်တည်းမှာပဲရိတ်ခါနဲ့ဆေးဝါးတွေဝဲယူတဲဆောင်တာကိုစစ်ကောင်စီကတင်းတင်းကြပ်ကြပ်စစ်ဆေးပိတ်ပင်တာတွေလှုပ်လာနေတဲ့အတွက်ဆေးဝါးနဲ့ရိတ်ခါအတွက်အတော်ကိုအခက်အခဲဖြစ်နေပါတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကပြောပါတယ်။ကမ်ဘလူးဒေသမှာဒီရက်ပိုင်းတိုက်ခိုက်မှုတွေအရက်သားထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။အဲ့ဒီဒေသမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိတယ်ဆိုပြီးနေမြေရှင်းလင်းရတာတွေလုပ်နေရှိတယ်ဆိုတာကိုတော့မကြာခဏသတင်းထုတ်ပြန်လေးရှိပါတယ်။စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာကြီးရွာတွေဖျက်ဆီးတိုက်ခိုက်ခံရလို့ဘေးလွရာကိုတိမ်းရှောင်ထွက်ပြေးနေရတဲ့စစ်ဘေးရှောင်အရေအတွက်ကသခိုင်းတိုင်းအတွင်းမှာတစ်နှစ်တခြားပို့ပြီးတော့များလာနေတဲ့အနေအထားဖြစ်ပါတယ်ရှင်။
ကမ်ဘလူးမှာဒရုန်းတိုက်ခိုက်မှုတွေဆယ်ချီသေဆုံးခဲ့တာမဆင်မွန်ပြောပြခဲ့တာပါအခုတော့တဝဲဘက်စီတမောမိလောင်မှုမှာလည်းသေဆုံးမှုရှိခဲ့တာပါတဝဲမြို့ကန္နလန်စစ်ကမ်းမှာစီတင်သမောမိလောင်လို့အလုသမား၈ဦးသေဆုံးခဲ့ပြီးဒဏ်ရာသူရှိခဲ့တယ်လို့ကယ်ဆယ်ရေးသမားတွေကပြောပါတယ်ရန်ကုန်ကပြပို့လာတာကိုအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
တဝဲမြို့ကျဆားပြည်ရောက်ကွက်ကန္နလန်စစ်ကမ်းမြေနေရာကမီချီလီစီတင်မောအောက်တိုဘာလ14ရက်တနင်္လာနေ့ညနေ4နာရီခွဲဝန်းကျင်မှာမီးလောင်ခဲ့တယ်လို့တဝဲမီးသတ်ဌာနကသတင်းထုတ်ပြန်ထားပါတယ်စီတင်မောဘော်ကလှုပ်သား ဆန္ဒဦးမီးပေးကြုံခဲ့ရပြီးတော့အဲ့ဒီထဲကအမျိုးသား9ဦးနဲ့အမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ကေဆေးဆောင်ရွက်သူတူကဗီဒီယိုကိုအတည်ပြုပါတယ်
။ကုညီကဆေးလုတ်ခဲ့တာတော့ဟိုပါပေါ့သေဆုံးသူကတော့ဟိုပါ6ယောက်ပါမှဟိုဒဏ်ရာရတဲ့သူကတော့3ယောက်ပေါ့နော်2ယောက်ကတော့တက်တာသွားပါပြီ2ယောက်ကတော့မီးလောင်ကျွမ်းတဲ့ဒဏ်ရာနဲ့ဆိုတော့သေုံမှာတော့ဆန္ဒကုသဆဲပဲပေါ့ခင်ဗျာပြင်းလူထိခိုက်မှုကတော့မရှိဘူးခင်ဗျာအဲ့ဒီတင်းပေါ်ပေါ်မှာပဲတွေ့တဲ့ဟာတွေပေါ့ခင်ဗျာ
တဝယ်မြို့မှာ73စီတူလောင်ဖြန့်ပြူရောက်ချတဲ့မီးချီလီကုမ္ပဏီပိုင်စီတဲတင်းပေါ်ပေါ်ကစီတူလောင်ကံမှာတင်းပေါ်စီထည့်နေချိန်မှာမီးလောင်ကျွမ်းခဲ့တာလို့သိရပါတယ်မနေ့ကညနေပိုင်းကလေးကမီးစတင်လောင်ကျွမ်းခဲ့တာကို16နာရီကြာတဲ့အထိမီးငြိမ်တက်ခဲ့ရတဲ့အကြောင်းဆက်ပြီးတော့ပြောပြပါရစ
ေ။မနေ့က7နာရီခွဲမှာပဲနောက်ဆုံးမီးနိုင်သွားတယ်ခင်ဗျာ။မီးပြီးသွားတာပေါ့နော်မီးငြိမ်သွားတယ်ခင်ဗျာ။တော်ဝတိတုစေုံကြီးမှာပဲတင်လာပါတယ်ခင်ဗျာ
။စီတင်ပေါ်မီးလောင်တဲ့ဖြစ်စဉ်မှာမီးပေးသိခဲ့သူ12ဦးရှိခဲ့ပြီးတော့အဲ့ဒီထဲက10ဦးသေဆုံးခဲ့ပါရစေ။တရားရသူ၃ဦးကိုတော့တဝယ်ပြည်သူစေယုံကြီးမှကုသပေးနေတယ်လို့သိရပါဗျ။အမျိုးသား၁ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။မိဘတင်ခဲ့သူတွေထဲမှာအသက်18နှစ်ကနေပြီးတော့20အရွယ်လူငယ်တွေလည်းပါဝင်တယ်လို့ဒေသခံတွေကပြောပါဗျ။မနေ့နေ့လည်းတနအီခွဲဝင်းကျင်လောက်မှာလည်းမန္တလေးမဟာအောင်မြင်မြို့နယ်စိတ်ပန်းရက်ွက်ကကောဝစိတ်ကမ်းမှာလဲတင်မော်တစီမီးလောင်ခဲ့တယ်လို့သိရပါဗျ။15မိနစ်အတွင်းမှာမီးငြိမ်တက်ခဲ့ပြီးတော့ထိခိုက်သူမရှိဘူးလို့ဒေသခံတွေကပြောပါတယ်ရှင
်။တဝဲမှာစီတင်မော်မီးလောင်သေဆုံးမှုရှိခဲ့တာအလိမ္မာပြပြခဲ့တာပါ။အခုတော့အမေရိကန်နိုင်ငံနဲ့ခရစ်ယာန်မျိုးသားရေးဝါဒပါ။အမေရိကန်မှာဥပဒေချမှတ်ကျင့်သုံးတဲ့အခါဘာသာရေးကိုအခြေခံရမယ်လို့ယုံကြည်တဲ့မဆန္ဒရှင်တွေရှိပါတယ်။သူတို့အမြင်ယူဆတွေဟာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီလစ်ဘရယ်ပြောင်းလဲအမြင်ရှိသူတွေနဲ့ကွန်ဆာဗေးတီဗ်အမျိုးကြအမြင်ရှိသူတွေကြားကွဲလွန်နေပါတယ်ဒီအကြောင်းကယ်ရိုလင်ပရဆူတီတဲ့သတင်းပေးပို့ချက်ကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
Rally for Democracy ဆိုတဲ့ဘာသာပေါင်းစုံကိုအလေးထားတဲ့လူလူစုဝေးပွဲနဲ့ Reawaken America ဆိုတဲ့ Korean တို့ရဲ့ဟောပြောပွဲကိုတွေ့ရတာပါအမေရိကတော်ဝန်ခရစ်ယာန်အမျိုးသားရေးဝါဒထောက်ခံတဲ့ဟောပြောပွဲကိုလှည့်လည်ကျင်းပလာတာအခုဆိုရင်3နှစ်ရှိပါပြီ။အမေရိကန်ပြည်ထောင်စုကခရစ်ယာန်နိုင်ငံဖြစ်ပြီးတော့နိုင်ငံရဲ့ဥပဒေတွေဟာလည်းခရစ်ယာန်ဘာသာကိုရောင်ပြန်ဟပ်သင့်တယ်လို့ဒီအဖွဲ့ကယူဆထားပါတယ
်။ I will gladly be a Christian.
ခရစ်ယာန်မျိုးသားရေးသမားတယောက်ဖြစ်ရတော့ဝမ်းသာပါတယ်။ခရစ်ယာန်ဘာသာနဲ့ပတ်သက်လို့ဘာမကောင်းပြောစရာရှိပါလဲ။ဖျားသခင်ရဲ့မေတ္တာတော်ကိုယုံကြည်တဲ့သူ Jesus ကနောက်လိုက်ကောင်းဒီတိုင်းပြည်ကိုချစ်ပြီးတော့အမေရိကကိုတဖန်ပြန်လဲကြီးမြတ်တဲ့နိုင်ငံဖြစ်လာဖို့လိုလားတဲ့မဂါအဖွဲ့ဝင်လည်းဖြစ်တာဘာများမှားနေပါလဲ
။ Republican သမ္မတလောင်း Donald Trump ကလည်းအခုလိုပြောပါတယ်။
Together we're warriors and a righteous
ကျွန်တော်တို့ဟာမီးရှို့ဖြက်စီးသူတွေဘာသာမဲ့တွေကမ္ဘာလုံးဆိုင်ရာဝါဒသမားတွေ mass warrior တွေကိုအတူတကွတားဆီးကြမယ်ဖြောင်းမတ်တည်ကြည်တဲ့ close sight စစ်တီတော်တွေပါလွတ်လပ်မှုနဲ့တရားမျှတမှုအားလုံးမှာရှိဖို့ကျွန်တော်တို့ဟာဖျားသခင်ရဲ့စောင့်ရှောက်မှုအောက်ကတခုတည်းသောနိုင်ငံတော်ဖြစ်အောင်ပြန်လည်တည်ဆောက်ကြပါစို့
အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဥပဒေမှာတော့ခရစ်ယာန်ဘာသာနဲ့ပတ်သက်ပြီးတော့ဖော်ပြထားတာမရှိပေမဲ့ဘာသာရေးလွတ်လပ်ခွင့်ကိုတော့ဖော်ပြထားပါတယ်လွတ်လပ်ရေးကြေညာစာတမ်းမှာလည်းဖျားသခင်ရဲ့အလိုအရတဘာဝအတိုင်းရရှိတဲ့အခွင့်အရေးလို့သာရေးထားတာပါဒါပေမဲ့လည်း The Reawakened America အဖွဲ့ရဲ့သင်းအုပ်စရာတွေကတော့ဖျားသခင်နှစ်သက်တဲ့သမရလောင်းကိုပဲမဲပေးကြဖို့တိုက်တွန်းကြတာပါဒါဟာနိုင်ငံရေးတဲ့ဘာသာရေးရောထွေးပြီးတော့ဖွဲ့စည်းပုံဥပဒေကိုချိုးဖောက်ရရောက်တယ်လို့ဒီမိုကရက်တွေကထောက်ပြပါတယ
်။ The ministers out there
သင်းဥစရာတွေအနေနဲ့သင်းဝင်တွေအားလုံးအတွက်လွတ်လပ်မှုနဲ့တရားမျှတမှုအတိတ်ဘက်ကဘာလဲဆိုတာကိုရှင်းပြဖို့တကယ်ကိုလိုအပ်ပါတယ်
။ဒီမိုကရေစီအတွက်စုယုံကြသူတွေကလည်း Jesus အကြောင်းလေ့လာရင်းနဲ့ပတ်သက်ပြီးငင်းခုန်ဆွေးနွေးဖို့တောင်းဆိုကြပါတယ
်။ What did he say? What did he do?
သူဘာတွေပြောခဲ့လဲလုပ်ခဲ့လဲဆိုတာကိုကြည့်ဖို့လိုပါတယ်။အခုတော့ရွှေပြောင်းဝင်ရောက်သူတွေကိုတိုက်ခိုက်ဆင်းရဲနွမ်းပါတဲ့လူဒန်းစားကိုပို့ဒုက္ခရောက်စေတာဟာခရီးရန်အယူဝါဒနဲ့ဆက်ညီပဲပ
ါတရေသားဖျက်ချခွင့်ဟာလေ
ယုံကြည်မှုကိုဆွလွတာပဲဖြစ်ဖြစ်ကင်ဆွဲထားတာပဲဖြစ်ဖြစ်ဒီလိုကိစ္စတွေမှာအမျိုးသမီးတွေမလုပ်ရမယ်ဆိုတာကိုအစိုးရအနေနဲ့ပြောစရာမလိုဘူးဆိုတာအလုံးသဘောတူကြရအောင်ပါ
ဖြူသူရေတနာစင်တာရဲ့လူလူစစ်တမ်းမှာတော့ကျန်းစာလာအစုအမိတ်တွေကိုအမေရိကန်ဥပဒေတွေမှာလွှမ်းမိုးမှီညံဖို့အမေရိကန်တပ်ဖွဲ့နှိပါးကလိုလားပါတယ်။ဒါပေမဲ့အဲ့ဒီထဲကတချို့ကသာခရစ်ယာန်ဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့လိုလားကြောင်းသိရပါတယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာပါမကြာခင်ပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင
်ဗျ VOA season တွေကို video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းမှာတော်တော်ရှင်များခင်ဗျာ VOA American တရအောက်တိုဘာလ15ရက်အင်္ဂါညပိုင်းအစီအစဉ်တွေကို radio ကအပြင်ဒီရုပ်သံကပါ American ပြည်တော်စု Washington DC မြို့တော်ကနေည10နာရီထိဆက်ပြီးတော့တရထုတ်လင်းပေးနေပါတယ်လိုင်းတိုမီတာ3252တို့ကနေဆက်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတရနားဆင်ကြည့်ရှုနိုင်ပါသေးတယ်မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေမှာတော့အင်္ဂါညတိုင်းပြပြပေးနေကြယူကရိန်းမြန်မာနိုင်ရှင်ချက်နောက်အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါပြီးရင်ကမ္ဘာတလွားခီးသွားအပတ်စဉ်ကဏ္ဍတွေမတိုင်ခင်မြေကြီးဩဇာဆိုတဲ့လေသမားဘဝပထမပါကိုခမောင်စုံမင်းဆွေးနွေးထားတာမှာဒီဘက်မှာတော့အညာမြေကထနောင်းပင်တွေမြုပ်ပြုတ်မဲ့အန္တရာယ်ကိုပြောထားပါတယ်မြန်မာနိုင်ငံအညာဒေသရဲ့ဌာနေမျိုးရင်းအရေးရာအလေးကျအပင်ကြီးမျိုးဖြစ်တဲ့ထနောင်းပင်တွေကိုအခုအခါမှာပင်စီအခောက်တွေကိုခွာယူရောင်းချနေတာတွေရှိနေတဲ့အတွက်တင်းသက်သလိုဖြစ်နေပြီးအပင်တွေသေဆုံးမြို့တွန်းကုန်မကိုစိုးရိမ်နေကြပါတယ်ဒီအကြောင်းကိုခမောင်စုံမင်းပြောပြပေးပါဦးခင်ဗျာ
ပင်ကြီးမျိုးဖြစ်တဲ့ထနောင်းပင်တွေဟာအညာဒေသမှာတမာပင်မကြီးပင်ကုတ်ကိုပင်တွေလောက်မပေါ်များပေမဲ့နေရာတိုင်းမှာအနည်းငယ်စီတော့ပေါက်ရောက်ကြတာတွေ့ရပါတယ်။နှွေထနောင်းစောင်းမကြီးမိုးစရက်လိုတောင်အရက်စာကြိုးလေးနဲ့ခေါ်ဝေါ်ကြလေရှိပြီးပူပြင်းတဲ့နှွေရာသီမှာနေပြောင်မထိုးအောင်တစ်ကိုင်းတစ်ရွက်တွေကထီမိုးသလိုအုပ်ဆောင်ပေးထားပါတယ်။နှွေရာသီမှာအပင်တော်တော်များများအရွက်ကြွေလေးရှိပေမဲ့ထနောင်းပင်ကတော့အရွက်နုစိမ့်စိမ့်လေးတွေနဲ့ကြံ့ရင့်နေပါတယ်။ဒါကြောင့်ကြေးရွာတော်တော်များများမှာထနောင်းပင်ခြေရင်းပတ်လည်မှာဝါကုတ်ပြည့်အဝိုင်းလေးတွေထိုးထားပြီးနေလည်နေခင်အပူချိန်ပြင်းချိန်ရက်ရွာလူကြီးတွေကရက်ရေးရွာရေးဆွေးနွေးကြလေရှိပါတယ်။မုံရွာနယ်တစ်ပိုက်အပါအဝင်အထက်အညာဒေသတချို့မှာထနောင်းရွက်နုထနောင်းဘူးတို့ကိုအတုံးတုံးစားကြတဲ့ဓလေ့ရှိကြပါတယ်။ထနောင်းပင်ရဲ့ထူးခြားချက်ကစိုက်လို့ပြိုးလို့မလွယ်ဘူးပဲအသီးကိုစိတ်စားနွားစားမစင်စွရမှအပင်ပြန်ပေါက်ကြတာဖြစ်ပါတယ်။အခုတော့အဲ့ဒီလိုပေါ်ပေါ်များများမဟုတ်ကြပြီမဲ့အညာဒေသမှာသာပေါက်လေရှိတဲ့ထနောင်းပင်တွေကိုပင်စီအခောက်ခွာရောင်းဝယ်နေကြတဲ့အတွက်အပင်တွေကွဲပြောက်ကုန်မှာကိုစိုးရင်ရတဲ့အခြေအနေနဲ့ကြုံတွေ့နေကြရပါပြီ။တရင်နယ်လုပ်ငန်းမှာတွင်တွင်ကျဲကျဲအသုံးပြုကြတာ၊တစ်ခေါက်ဆိုးဆေးပြုလုပ်ကြတာ၊တောရက်ချက်ရမှာအသုံးပြုကြတာအပါအဝင်တချို့လက်မှုအသုံးဆောင်တွေမှာအခောက်ကိုကျူချက်အစေးရဖို့အတွက်ထနောင်းကောက်ကိုအသုံးပြုကြတာတွေ့ရပါတယ်။ထနောင်းကောက်ကိုပင်စီပတ်လည်အပြည့်ခွာလိုက်ရင်သင်းသက်သလိုဖြစ်ပြီးတဖြည်းဖြည်းနဲ့အပင်သေးသွားပါတယ်။အဲဒီလိုမဟုတ်ဘဲတချမ်းမဲ့ခွာတာဖြစ်ဖြစ်အကန့်လိုက်ခွာတာဖြစ်ဖြစ်အပင်ရဲ့ဖြစ်စဉ်ကိုထိကြိုက်ပြီးတက်တန်းပြေမရှင်သန်နိုင်ပဲတဖြည်းဖြည်းနဲ့၆တွေလာကတက်တန်းတူတူနဲ့သေဆုံးသွားနိုင်ပါတယ်။အဲ့ဒီလိုအရေးရာနှစ်ရှည်ပင်ကြီးဖြစ်တဲ့ထနောင်းကောက်ကိုခွာရောင်းချကြပြီမဲ့လေဈေးကောင်းရလာတာတော့မဟုတ်ပါဘူး။တပိတ္တာကိုအခုကာလပေါက်စေးတထောင်တော့မကျော်ပါဘူး။တပင်ကိုအခောက်ခွာရင်အလွန်ဆုံးရမှခန့်မှန်း၅ပိတ္တာ၆ပိတ္တာတည်းမကျော်ပါဘူး။အဲ့ဒီလောက်တန်ဖိုးနဲ့ထနောင်းပင်တွေဟာအဖြစ်ဆိုးနဲ့ကြုံတွေ့လာရပါပြီ။ဒါကြောင့်ဒေသခံတွေကရောသက်ဆိုင်ရာတွေကရောအများဆုံးကာကွယ်ကြဖို့လိုအပ်ပါတယ်လို့အရင်ကမြေလက်ဒေသမှာအခြေစိုက်ပြီးသစ်ပင်စိုက်ပျိုးရေးနဲ့ပရဟိတလုပ်ငန်းလုပ်ကင်နေကြတဲ့ကျေးလက်မြေပရဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
တကပါလုံးနဲ့ရှင်ရင်တောင်မှပဲဒီမြန်မာနိုင်ငံအလဲပိုင်းကဒီမကွေးတိုင်းကဥမာမင်းဘူးတို့ဘာလို့ဆိုလို့ရှိရင်ဒီရေနံကျောင်း6တို့ဆိုလို့ရှိရင်နှစ်စဉ်အင်မတန်မှအပူချိန်မြင့်မားတယ်ကျွန်တော်တို့အညာဒေသမှာဆိုလို့ရှိရင်ဒီထမ်းပင်တို့မကြီးပင်တို့လောက်မများပေမဲ့လို့ဒီထနောင်းပင်ဟာလည်းအင်မတန်မှကိုအေးပါပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နွားချောင်းသားတွေစိတ်ချောင်းသားတွေနောက်ခရီးတစ်ခုနဲ့တစ်ခုကြေးရွာတေးရွာနဲ့တေးရွာမြို့တွေကပြန်လာလို့ရှိရင်ဒီထနောင်းပင်လေးတွေရဲ့အောက်မှာနေလိုက်မယ်ဆိုလို့ရှိရင်တကယ်ရှင်အရေးရပြီးရောပေါ့နော်ရှင်ထဲမှာအေးမြစေပါတယ်လက်ရှိလူတွေကဆင်းရဲကြက်တဲတာတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီအခြားဥပမာအားဖြင့်ဒီထနောင်းကောက်ခွာမဲ့မိသားစုရဲ့ဝင်ကြီးကို ဒါဟိုတဖက်တလန့်နေပြီးတော့လဲဥမာရှာလို့ရပါတယ်ဘယ်လိုနည်းနဲ့ရှာလို့ရလဲဆိုအညာဒေတာမှာဥမာနောက်ဆုံးတမာရွက်ခုပြီးတော့တမာရွက်ပြုတ်ပြီးတော့ရောင်းလို့ရတယ်နောက်တစ်ခုကကျွန်တော်တို့ဒီဘဲနွာတာတွေမြေဘဲလိုက်နွာတာတွေအခြားလုပ်ငန်းဥမာနောက်ချီပေါက်တာတွေနောက်နွားချီကောက်တာတွေဒီလိုနီလန်းနဲ့လဲပြန်ရှာလို့ရပါတယ်ပေါ့နော်စာဝတ်နေရေးကြက်တဲခဲ့မယ်ဆိုရင်တောင်မှပဲဒီလိုအရိပ်ရတဲ့အပေမျိုးကိုကိုကိုတိုင်းကိုလက်နဲ့တတ်ပြတဲ့ဟာမျိုးမဖြစ်စေချင်ပါဘူးအခုလက်ရှိမှာကလူတော်တော်များများကဒီထဏောင်းပင်တွေကိုအခောက်တွေခွာတယ်အခွင့်တွေခွာတယ်ဒီလိုခွာလိုက်လို့ရှိရင်ဒီတစ်ပင်တစ်ပင်ကသေးသွားတယ်ပေါ့နော်တစ်ပင်အခောက်ခွာတာတွေကအင်မတန်မှကိုအရေးကြီးတယ်သူတို့ရဲ့အမြင်တော့အခောက်လို့ပြောပေမဲ့လို့အပင်တစ်ပင်လုံးကကြာရင်သေးသွားတာဖြစ်တဲ့အတွက်ဒီတဘာဝပတ်ဝန်းကျင်ရှုတော့အရာကြည့်မယ်ဆိုရင်လို့ရှိရင်တစ်ခေါက်တစ်ခွာတာကိုတားမြင်ရမယ်ဒီတစ်တော်ဥတွေအရာပြစ်မှုအလိုက်ကိုထောင်ချတာတွေအထိလောက်တဲ့နယ်လို့မြင်ပါတယ်ဗ
ျအခုအခါထထောင်းပင်အများဆုံးအခွန်ခွာခံရတဲ့နေရာတွေဟာမကွေးတိုင်းအတွင်းမှာဖြစ်ကြပါတယ်ဝယ်တဲ့သူကလည်းပျောင်ပျောင်တင်းတင်းဝယ်ယူနေကြသလိုအခေါက်ခွာရောင်းသူတွေကလည်းပျောင်ပျောင်တင်းတင်းခွာယူနေကြပါတယ်တစ်တော်ဌာနကနေကျေးရွာအုပ်စုတချို့မှာအရတားတွေကခန့်အပ်ထားတဲ့တောကောင်းဆိုတာရှိပေမဲ့အခုလိုတစ်ခေါက်ခွာတာကိုအေးယူတာတွေမလုပ်ပဲထင်းကုတ်တစ်ခုတ်တာတွေကိုပဲအေးယူတာတွေရှိတယ်လို့ဆိုပါတယ်။နောက်တစ်ခါခေတ်ကာလအချိန်ဤရဥပဒေစိုးမိုးမှုကိုကြက်ကြက်မက်မက်မလုပ်ရတဲ့အတွက်ထနောင်းခေါက်ခွာတာကိုသက်ဆိုင်ရာတစ်တော်ဌာနကလည်းကွင်းစင်းစစ်ဆေးတာမလုပ်ရဲပါဘူးတကယ်တော့ထနောင်းမေဟာမြန်မာနိုင်ငံမှာရှေးအကြဆုံးအညာဒေသစစ်စစ်မျိုးရင်းတစ်ပင်တစ်ခုဖြစ်တယ်ဆိုတာရှေးစာဆိုတွေရဲ့ရာသီဘွဲကြပြားတွေထဲမှာထဲသွင်းဆက်ဆိုတာကိုကြည်ချင်းအားဖြင့်သိရှိနိုင်ပါတယ်အဲ့ဒီလိုဒေတာမျိုးရင်းတစ်ပင်ဖြစ်တဲ့အတွက်ဒေတာမျိုးရင်းကျင်းငယ်တာဒကာတွေကလည်းနားခိုအိတ်တန်းတက်လေရှိတဲ့အပင်မျိုးဖြစ်ပါတယ်အထူးသဖြင့်စူးထက်တဲ့အပင်ဖြစ်တဲ့အတွက်ကျင်းငယ်တွေကိုညအခါအပင်မော်တဲ့ဖမ်းယူစားတောက်တက်တဲ့မွေးသွွားတွေအလွယ်တကူတက်ဖို့ခက်ခဲတဲ့အတွက်လည်းကျင်းငယ်ဒီအတွက်အိတ်တန်းလို့အတိုက်ဖွဲ့တာအများဆုံးတစ်ပင်တစ်ပင်ဖြစ်ပါတယ်ဒါကြောင့်ထနောင်းမေဟာအညာဒေတာရဲ့ဂေဟဗေရစနစ်ကိုထိမ့်သိမ်းထားတဲ့ဒေတာမျိုးရင်းအပင်ဖြစ်တဲ့အတွက်ဆက်လက်ထိမ့်သိမ်းဖို့လိုအပ်တယ်လို့မြေလက်ဒေတာကတဘာဝပတ်ဝန်းကျင်အရေးပညာပေးဆောင်ရွက်နေသူတဦးကပြောပါတယ
်ဒီဒေတာမျိုးရင်းတွေကတော့ကျွန်တော်တို့ထိမ့်သိမ်းရမယ်ထဲမှာပါတာပေါ့နော်ထနောင်းမင်းတွေကိုခောက်ခွာရောင်းတာတို့ပါတို့ဆိုလို့ရှိရင်လည်းကျွန်တော်တို့ရှိမှရှိတဲ့အပူပိုင်းဒေတာရဲ့ဒါမျိုးစိတ်တစ်ခုပဲလေဒါအခုလိုကာလမှာအရေးကြီးနဲ့ထိမ့်သိမ်းဖို့လိုအပ်တယ်ဆိုတော့ဒီထနောင်းနဲ့ပတ်သက်ပြီးတော့အဲတခြားလူတွေတွေမဟုတ်ဘူးတရိษံနေနောက်ဒီပတ်ဝန်းကျင်ကြီးတစ်ခုလုံးတစ်ပတ်ပေးနေတယ်ဆိုတဲ့ဟာမျိုးပေါ့နော်ဟိုအဲ့လိုအသီးစိတ်နဲ့ကို့အနီးအနားမှာရှိတဲ့ဥစ္စာတွေကိုကာကွယ်နိုင်မယ်ဆိုလို့ရှိရင်တော့ဒါထိအောင်မယ်လို့မြင်ပါတယ်ကျင်းငတ်တွေရဲ့သူတို့ရှင်သန်မှုပုံစံမှာဆိုလို့ရှိရင်ထနောင်းကလူရသည်မှာတော်တော်လေးကိုအေးမြမှုကိုပေးတယ်ဆိုတဲ့အနေထားမှာရှိတယ်ပေါ့လေတော်တော်များများကစာဘူးလောင်းလိုဟာမျိုးတွေထနောင်းမှာတိုက်ခွေတွေ့ရနောက်တခြားပုံချွဲလိုဘုကလုံလိုဟာမျိုးတွေလည်းတွေ့ရတယ်ပေါ့လေထနောင်းရဲ့ရှိနေတဲ့ရွက်အနေထားကသူစိတ်စိတ်လေးနဲ့ကုံလုံးကိုလောင်းအောင်ကာထားတဲ့ပုံစံမျိုးဖြစ်နေတော့နေအောင်ကြီးရတော့၎င်းလေတိုက်တယ်ဆိုလို့ရှိရင်လည်းသူ့ရဲ့လေတန်းဒီနေတန်းတော့မိုးဆိုလို့ရှိရင်တော့တော်တော်မိုးကဟိုမိုးစက်မပေါ်လေးကြရင်တော့ထနောင်းပင်အောက်ကကျွန်တော်လွတ်တယ်ပေါ့နော်ထနောင်းရဲ့ပုံစံကတော်တော်ရုံဥရုတန်လေးကိုခံနိုင်တဲ့ပုံစံမျိုးလေးနေထားမှရှိငွေတွေပါလေဆိုလို့ရှိရင်ကလည်းထနောင်းစူးတွေပါလေကြောင်တက်နေရတာပေါ့နော်အဲ့တော့ကြီးငင်တွေအနေနဲ့ရှောင်ဖို့ရှားဖို့အချိန်ရတာပေါ့ထနောင်းမင်းရဲ့သူ့ရဲ့ဖြစ်တည်မှုပုံစံကပေါ့နော်ကြီးငင်တွေတော့ကတော့တော်လေးကိုအကျိုးရှိတယ်လို့ကျွန်တော်မြင်ပါတယ
်အခုအခါမှာဆိုရင်အညာဒေတာမှာထနောင်းမင်းတွေရင်သာမကဒေတာမျိုးရင်းအရိယာတစ်ပင်ကြီးတွေဖြစ်ကြတဲ့ကုတ်ကိုပင်မကြီးပင်နဲ့ထမ်းမင်တွေကိုလည်းအရေးကြီးထိမ့်သိမ့်ဖို့ကာကွယ်ဖို့လိုအပ်နေတယ်ဆိုတာဒေတာတွင်သဘာဝပတ်ဝန်းကျင်သမားတွေတစ်ပင်စိုက်ပျိုးတဲ့သူတွေနဲ့မီဒီယာတွေမှာဖော်ပြနေကြပါတယ်ကုတ်ကိုပင်တွေဆိုရင်လည်းလမ်းမလွတ်လို့ဆိုပြီးအလွယ်တကူခုတ်လဲတာတွေရှိပါတယ်မကြီးပင်တွေကိုလည်းအမွှေးတိုင်လုပ်ဖို့အတွက်ခုတ်လဲကြတာအပင်နေမကြီးဘက်တွေကိုပိတ်တဲ့ချိန်နဲ့ရောင်းဖို့အတွက်ဂိုင်းတွေကိုခုတ်ယူကြတာတွေလုပ်လာကြပါတယ်။ဒါ့အပြင်အစိုးဆုံးကတော့ထမ်းမင်တွေကိုဆက်လွှတ်တွေနဲ့လှည့်ပြီးရောင်းချတာတွေကိုအလွယ်တကူလုပ်နေကြတာပါပဲ။ဒါနဲ့ပတ်သက်လို့လည်းထိရောက်တဲ့အရေးယူတားမြစ်မှုတွေမတွေးရပါဘူးခင်ဗျာ။
အညာမြေထနောင်းပင်မျိုးပြုံးမဲ့အန်ဒီရဲ့ကုတ်ခမောင်ဆုံးမပြပြခဲ့တာပါအခုတော့ယူကရိန်းမြန်မာနှိုင်းရှင်ချက်ပါမြန်မာပဋိပက္ခနဲ့ပြည်ပရောက်မြန်မာအကူအညီကိုပြောထားပါတယ်မြန်မာပြည်တွင်းစစ်ကြာလာတဲ့အမျှတိုးပွားလာတဲ့စစ်ဘေးရှောင်တွေအကူအညီပို့လို့လာနေပါတယ်ပြီးခဲ့တဲ့လကမြန်မာအလဲပိုင်းနဲ့ကင်နီဘက်မှရေကြီးမှုတန်းလူလဲခံစားခဲ့ရတာမှစစ်ဘေးရှောင်တွေလည်းအများကြီးပါပါတယ်နိုင်ငံတကာရောက်မြန်မာအဖွဲ့တွေဘယ်လိုကူညီနေတာဟောင်းစာပြပြပေးပါအောင်ခင်ဗျာ
အားလုံးမင်္ဂလာပါလို့ပဲနှုတ်ဆက်ပြစီကျွန်တော်အာဇာနီပါအခုလာမယ့် October 19 2024မှာကျွန်တော်ရဲ့တကူတော်ဖြော်ပြပွဲလေးထပ်မံပြုလုပ်ခြင်းပါဖို့ရှိပါတယ်ဒီပွဲလေးကတော့ Humanitarian Aid for Burma Fundraising ပွဲလေးဖြစ်ပါတယ
်နိုင်ငံကျော်ဆိုတော့အာဇာနီကပြည်သွင်းစစ်ဘေးရှောင်တွေဖို့ရည်ရွယ်ပြုလုပ်တဲ့တကူတော်ရှိုးပွဲအတွက်ပေးပို့လာတဲ့ရုပ်သံပဲဖြစ်ပါတယ်အဆိုတော့အာဇာနီဟာအမေရိကန်ပြည်ထောင်စုမှာပြုလုပ်ခဲ့တဲ့တကူတော်ဖြော်ပြပွဲနဲ့နှွေဥတော်လင်းရမုံငွေတွေပွဲမှာအခကြေးငွေနဲ့တီးဆူဖြောပြခဲ့ပါတယ်အခုနောက်ပိုင်းမှာတော့စစ်ပေးရှောင်ပြည်သူတွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရန်ပုံငွေဖြောပြပွဲကိုတည်တံ့ပြုလုပ်ဖို့ရာအဆိုတော်အာဇာနီဘက်ကနေကန့်လန့်လာခဲ့တာပဲဖြစ်ပါတယ်သူနဲ့အတူပူးပေါင်းပြီးတော့ပြုလုပ်မဲ့တော်လန်ရဲတလျှောက်ရန်ပုံငွေအများဆုံးရှာဖွေပေးနေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်တဲ့မီနီဆိုတာပြည်နယ်စိတ်ပေါ်မြို့ကအဖွဲ့ဥဆောင်သူတွေနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
်ဒီအခုဒီချိန်ကတော့ဒုတိယအချိန်မယ်နီဆိုတာမှာကိုအာဇာနီတချင်းလာပြန်ဆိုမဲ့ပွဲပေါ့နော်ဆိုတော့ကိုအာဇာနီရဲ့မန်နေဂျာကကျွန်တော်တို့ဆက်ဖွဲ့ပါတယ်ဒီတစ်ခါမြန်မာနိုင်ငံအတွက်ဒီစစ်ဘေးသင့်ပြည်သူတွေရဲ့လိုအပ်တဲ့အကူအညီတွေကိုကူညီနိုင်ဖို့အတွက်ရမုံငွေပွဲလုပ်ချင်တယ်ဆိုတော့ကျွန်တော်တို့လည်းမျှော်လင့်ခဲ့တာကြာပါပြီအဲ့ဒါနဲ့ကျွန်တော်တို့လည်းအာရဝန်တာနဲ့ဒီပွဲကိုလက်ခံပြီးတော့လုပ်မယ်လို့ကျွန်တော်တို့ဒီမယ်နီဆိုတာမှာရှိကြတဲ့တိုင်းသားပေါင်းစုံကဒီ event တွေကိုဥစည်းဥစားလုပ်ကြတဲ့ပုံကိုယ်တွေနဲ့တိုက်မြင်ပြီးတော့ကျွန်တော်လက်ခံစီစဉ်နေကြပါတယ်ဟုတ်ကဲ့ဟုတ်ကဲ့ဒီပွဲကတော့ဒီမြန်မာနိုင်ငံအတွက်လိုအပ်တဲ့ဒီစစ်ပစ်သင်ပြည်သူတွေအတွက်ကိုပေါ့နော်လုပ်မယ်လို့ဒီကောင်းစဉ်တက်တဲ့အဲ့ဒီအချက်ကတော့ပြည်သူတွေကတော့အားရဆုံးပါပဲအရင်တော့ကလည်းပဲသူလုတ်ခဲ့တဲ့ပွဲတွေမှာလှူခဲ့ပါတယ်မြန်မာနိုင်ငံအတွက်ကိုဒါပေမဲ့နာမည်မခေါ်ခဲ့တာပဲရှိတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဦးစီးဦးဆောင်တဲ့လူတွေတော့အသိဆုံးပဲပေါ့အားလုံးရတဲ့ကြိုမြတ်တွေကိုတော့လှူဒန်းခဲ့ပါတယ်ဒီတစ်ခါကတော့အားလုံးပူပွေ့လင်းလင်းချပြပြီးတော့လုံမဲ့အစီအစဉ်ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဦးစီးဦးဆောင်လုတ်ကြတဲ့လူတွေလည်းပဲလုံဆောင်ရတာပို့ပြီးတော့အားရပါတယ်
ကျွန်တော်ကတော့ဒီရမယ့်ရမုံငွေတွေကိုဘယ်ကိုကျွန်တော်တို့ကတော့ပို့မလဲဆိုတော့ဒီကရနီကိုကျွန်တော်တို့ပို့မယ်ချင်းကိုကျွန်တော်တို့ပို့မယ်အဲတခါအညာဒေတာကိုကျွန်တော်ပို့မယ်အဓိကပေါ့အဲ့တော့မှနည်းနည်းအခြေအနေကောင်းတဲ့နည်းနည်းပေါ့ထပ်ပြီးတော့ပို့ရှန်တာလေးရှိမယ်ဆိုကျွန်တော်ရခိုင်ဘက်ကိုလည်းကျွန်တော် support မလို့စဉ်းစားရတယ်ကိုနောက်ဆိုတစ်ခါဆိုရှိရည်ကြီးတယ်ဗျာရည်ကြီးတဲ့အခါကျတော့အဲ့ဒီကရနီရဒေတာတစ်ခုပေါ့နော်ကရနီရဒေတာတစ်ခုမှဆိုလို့ရှိရင်သူတို့တွေကဖြတ်လေးပြက်လေးဖြတ်ခန့်ထိတာရတယ်အင်တာနက်လည်းမရှိဘူးဖုန်းလည်းဆက်လို့မရဘူးအဲ့လိုမျိုးဆိုတဲ့အခါကျတော့ဆိုတော့တော်တော်ရည်လေးတစ်ခါထက်ချီတဲ့အခါကျတော့အဲ့ဒီဒေတာဒေတာမှရှိနေစစ်ပီးရှောင်းဆိုတော့တော်တော်ကြီးကိုခက်ခဲဖြစ်ရတာပေါ့နော်ကျွန်တော်တွေကတော့တို့တို့ဆိုကျွန်တော်ကတော့ဒီကတော့ငွေပို့ပြလိုက်တယ်ဆိုပေမဲ့ဟိုကနေပြည်မှာရှိနေသူတွေကလိုအပ်တဲ့ပစ္စည်းတွေကိုဝယ်ကားနဲ့တည်လို့ရတယ်သူတို့ကားနဲ့တည်တယ်အပီတဲ့အခါကျတော့ကားမရတော့သူတို့လှဲတယ်သူတို့တည်တယ်နောက်ဆုံးလှဲမရတဲ့အခါကျသူကလူကိုယ်တိုင်ကိုတည်ရတာအဲ့လိုမျိုးဟိုခဏခဏနဲ့ထူလာတဲ့ချောင်းရင်းဆိုလို့ရှိနေပဲရေမြုပ်သွားတဲ့ခါကျတော့အဲ့ဒီချောင်းကိုသူတို့ကလူအားနဲ့သုံးတဲ့ခါပြန်ကူးပြန်ကျိုးရင်းတဲ့ခါပြန်ဆွဲပြန်တကယ်ကိုခက်ခက်ခင်နဲ့ရောက်အောင်ပို့ရတာပေါ့နော်ရောက်သွားလို့ရှိရင်လည်းခိုးပါရှိနေတဲ့ဟိုသားပေါ့နော်စစ်ပီးရှောင်းနေတာသူတို့ကဒီရိခါတွေကိုတခါတည်းသူတို့မသုံးရဘူးဗျဝန်နေစရာလည်းကောင်းတယ်သူတို့ကဘာကြောက်လဲဆိုတော့နောက်ဘတော်လာမယ်ဆိုတာမသိဘူးပေါ့နော်အဲ့ဒါဆိုကိုယ်လည်းစိတ်မကောင်းဖြစ်ရတယ်နောက်ဘတော်လာမယ်ဆိုတာမသိတဲ့ခါကျတော့သူတို့ကရောက်လာတဲ့ပစ္စည်းတွေကိုအသက်ဆက်ရုံတမေလောက်ပဲသူတို့ကနေပြီးတော့သုံးရတာပေါ့နော်ဝင်ပြတော့သုံးရတယ်ဆိုတော့ခါကျတော့ဒါကကျွန်တော်ကဆက်ပြီးတော့လုပ်ပြရမယ်တောင်းအောင်ရှိတာပေါ့နော်ဒီလူတွေရတယ်ပဲကိုယ့်ရဲ့လူမျိုးတွေကိုယ့်ရဲ့တိုင်းရင်းသားတွေဆိုတော့ကျွန်တော်ဒီလူတွေအတွက်ကိုလည်းကျွန်တော်ကလုပ်ကိုလုပ်ပြရမယ်ဒီအာဇာနီပွဲမလုပ်ခင်မှာလဲကျွန်တော်ဒီဆက်မပေါ့နော်နွေရာသီမှာဆိုလို့ရှိရင်ကျွန်တော်ကဒီ9လပိုင်းအကုန်မှာဒီကျွန်တော်ပန်းချက်မှာပေါ့နော်ဒီရရှိတဲ့ပန်းချက်မှာကျွန်တော်ဇီအောင်ပွဲလေးလုပ်တယ်ဒီဗမာယူရအစားအစာလေးကျွန်တော်ကတော့ဟိုချက်ပြုတ်ပြီးတော့ကျွန်တော်တို့ဒီ community ဒီမှာပြောင်းတော့ရောင်းပြီးတော့ပေါ့လေအဲ့ဒီမတိုင်ရင်အဲ့ဒါပြီးတော့လည်းတစ်ခါနောက်ထပ်နွေရာသီမှာပဲနောက်ထပ်တစ်ပွဲအဲ့ထုံနေတူပဲပေါ့နော်ဇီအောင်ပွဲတစ်ပွဲလုပ်ဖြစ်တယ်ဒီနှစ်မှာတော့အဲ့ဒီကရရရမုံငွေကိုကျွန်တော်တို့ဘေးကိုပို့ပြည့်တယ်ဆိုတော့ စစောပြောတော့ပါလေအဲ့ဒီရှမ်းတောက်မှာဆိုလို့ရှိရင်ရေကြီးနေရေကြီးကြောင့်အဲ့ဒီရေကြီးရဲ့ဒေတာကိုကျွန်တော်ပို့ပစ်ခဲ့တယ်တခါခရနီမှာဆိုလို့ရှိရင်ပဲဒီစကားစကားနေတော့ဘုံကျဲပြီးခံရတဲ့ဒီစစ်ပီရှောက်စခန်းတွေရှိတယ်လေအဲ့စခန်းတွေပြန်လဲထူထောင်ကြီးတော့ကျွန်တော်ပို့ပစ်ခဲ့တယ်ပေါ့နော်ဒီပွဲက second time ဆိုတဲ့အခါကျတော့လူပြိသက်တရားတော့လက်မှတ်တရားတော့ကျွန်တော်ဖြည်းဖြည်းကျွန်တော်ရအောင်တော့ပေါ့နော်အဲဒါတခုပေါ့လေဒါပေမဲ့now o chain ကြာလာတော့နှစ်တရားလည်းကြာလာတဲ့ခါကျတော့သူရည်တယ်အေးွားကြရတယ်ပိုင်ပါမယ်အချို့ကြီးကြာလို့ရှိဟိုအလုပ်တွေမိသားစုတွေမအားရတယ်ပိုင်ပါပေါ့နော်ဆိုတော့ခါကျတော့ကျွန်တော်ကအကုန်လုံးကိုတကားဖွင့်ရမိပါတယ်ကျွန်တော်တို့ကရတဲ့ရံပုံကြီးကိုအားလုံးနဲ့သိပါတယ်ဒီမင်းနဲ့ဆိုတာပြည်နယ်ကကျွန်တော်တို့အဖွဲ့ကဆိုလို့ရှိရင်တပြားမကြံပေါ့နော်အစွန်တွက်တွေကိုဆိုတော့ကျွန်တော်ကဖြတ်ပြီးတော့မှကျွန်တော်ကအိတ်ကစိုက်ပြီးတော့မှကျွန်တော်ပို့ပြီးနေဆိုတဲ့ခါကျတော့ကျွန်တော်တို့ယုံကြည်တဲ့ဟုတ်ကျွန်တော်ရဲ့အမာဂန်တွေများပါတယ်ဆိုတော့အဲ့ဒီအမာဂန်တွေကအဓိကကတော့အမာဂန်တွေကအားပေါ့နော်တက်ပြီးတဲ့ခါကျတော့ရှိကိုဒါအဲ့ဒီကဆိုတော့ဒီအမာဂန်တွေကအားကိုကျွန်တော်ယူလာတယ်ဆိုတော့မဖြစ်မနေတက်ရောက်ပြီးတော့ကျွန်တော်ဖိတ်ခေါ်ပါတယ်ပေါ့နော်အဲ့ပြီးတဲ့ခါကျတော့ဆိုလို့ရှိရင်ကိုကနေပြီးတော့အမေရိကန်မှာရောက်နေတယ်ကိုမိသားစုတွေပါနဲ့အေဂျင့်နေရတယ်ဆိုပေမဲ့လည်းပဲမိမပြည်တွင်းမှာမအေဂျင့်သေးတဲ့စစ်ပီးရှောင်းတွေအများကြီးရှိနေတယ်ပေါ့နော်ဆိုတော့ဒီလူတွေကကျွန်တော်ရဲ့အကူအညီကိုအမှန်တကယ်ကိုလိုအပ်တဲ့လူတွေဖြစ်တယ်ဆိုတော့ဒီလူတွေကိုလူသားချင်းစာနာထောက်ထားသောအဖြစ်ပေါ့နော်ဒီပွဲကိုပါဝင်ပူးပေါင်းကြဖို့အတွက်ကိုကျွန်တော်ကတော့ဖိတ်ခေါ်ပါတယ
်ဒီလာမဲ့ဒီလာမဲ့၁၉ရက်နေ့မှာပြုလုပ်မဲ့ဒီအာဇာနီပွဲမှာဆိုရင်ရတဲ့အကျိုးမြတ်ကအလုံးမြန်မာပြည်အတွက်ပဲဖြစ်တဲ့အတွက်ကြောင့်မလို့အနေနဲ့ရမှရှိကြတဲ့ကျွန်တော်မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအလုံးလာရောက်အားပေးကြပါလို့ဖိတ်ခေါ်ချင်ပါတယ်
မီနီဆိုတာပြည်နယ်ရောက်မြန်မာတိုင်းရင်းသားအဖွဲ့တွေရဲ့တော်လှန်ရေးမှာရန်ကုန်ွေပန့်ပိုးပေးနေတဲ့အခြေအနေတွေအကြောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်ရဲ့အစီအစဉ်မှာဘလို့အကြောင်းအရာတွေပါဝင်ကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။မြန်မာစစ်ဘေးရေဘေးနဲ့ပြည်ပရောက်မြန်မာအကူအညီဟောင်းစာပြောပြခဲ့တာပါ။အခုတော့အမေရိကန်နိုင်ငံရေးသတင်းဆောင်ပါပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဖလော်ရီဒါပြည်နယ်ကမီလ်တန်ဟာရီကိန်းမုန်တိုင်းခံဒေသကိုတနင်္ဂနွေနေ့ကသွားခဲ့ပါတယ်။လက်ရှိဆိုရင်ပူရရေရမုံငွေဒေါ်လာဘီလီယံဝက်ကျော်ချပေးမယ်လို့လည်းဆိုပါတယ်ဒါပေမဲ့ရွေးကောက်ပွဲနီးလာတာနဲ့များမမှန်သတင်းတွေလည်းပြန့်နေပါတယ်ဖီယိုသတင်းတော့ Veronica Belderus Iglesias ပေးပို့ထားတာကိုကိုအောင်ပြပြပေးပါအောင်ခင်ဗျာ
ဟာရီကိန်းမွန်တိုင်းမဲလ်တန်တက်ခတ်ရာဖလော်ရီဒါပြည်နယ်ကိုသမ္မတဂျိုးဘိုင်ဒန်တွားရောက်ကြည့်ရှုပါရယ်မဲလ်တန်နဲ့ဟဲလင်းမွန်တိုင်းဒန်တက်ဒေသခံတွေအတွက်ဒေါ်လာတန်း600ကျော်ထောက်ပံ့ပေးမယ်လို့လည်းပြောပါရယ
် This funding will not only restore
power ဒီရမုံငွေကလျှက်စစ်စွမ်းအင်ပြန်အသုံးချလာနိုင်အောင်သာမဟုတ်ဘဲပိုပြီးအဆင့်မြင့်ပေးသွားဖို့အတွက်ရောပါဒါဒီဥဒုဆိုရဖောက်ပြန်တာတွေမကြာခဏဖြစ်ပွားလာချိန်မှာဒီအစီအစဉ်ကနေလျှက်စစ်တာပြတ်တောက်တာတွေကိုလည်းရှော့ချပေးသွားနိုင်မှာပါ
ဘိုင်ဒန်အစိုးရအနေနဲ့ခုလိုထောက်ပံ့ပေးနေပြီမဲ့အစိုးရဂုဏ်သိက္ခာချစင်စေတဲ့မဟုတ်မမှန်သတင်းတွေလည်းအရှိန်အဟုန်နဲ့ပြန့်နှံ့နေတာကြောင့်စိုးရင်စရာအလွန်ကောင်းတယ်လို့တောင်းရှိသူတွေကပြောပါတယ
် It is extremely pernicious
အင်မတန်မှကိုယွန်းရှာဆက်ဆုပ်စရာပါအကူအညီလိုအပ်နေသူတွေရှိပြီးအဲ့ဒီသူတွေဟာအကူအညီရပိုင်권လည်းရှိပါတယ်ဒါပေမဲ့သတင်းအမှားတွေကြောင့်သူတို့ကအကူအညီမယူကြပါဘူးဒါကြောင့်တာဝန်ရှိသူတွေသက်ဆိုင်ရာလူပုဂ္ဂိုလ်အားလုံးသတင်းမှားကိုချစ်ပြက်ပေးစီလိုပါတယ်ဒီလိုတွေလောက်တာမျိုးသိမ့်မရှိပါဘူ
းဒီမိုကရက်သမ္မတလောင်းဒူးသမ္မတကမ်လာဟဲရစ်စာစနေနေ့ကဟဲလင်းဟာရီကိန်းမုန်တိုင်းဒန်တစ်မြောက်ကယ်လိုလိုင်းနာပြည်နယ်အနောက်ဘက်ခြမ်းကိုတွားရောက်ပြီးထောက်ပံ့ရေးပစ္စည်းတွေပေးရပါတယ်ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကတော့ဘိုင်ဒန်အစိုးရကမုန်တိုင်းကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆောင်ရွက်ရမှာလုံ့တင်တလောက်မလုပ်ဘူးဆိုပြီးတော့ပြောပါတယ်တဘာဝဘေးဒဏ်သည့် Republican တွေအတွက်ယာတာထားတဲ့ထောက်ပံ့ရေးပစ္စည်းတွေကိုပြည်ထောင်စုအစိုးရကရည်ရွယ်ချက်ရှိရှိသိမ်းယူပြီးအထောက်ထားမဲ့ရွှေပြောင်းနေထိုင်ကြသူတွေကိုပေးရလိုက်တယ်လို့ Trump ကမှားယွင်းစွာပြောဆိုတာနဲ့ပတ်သက်ပြီးဒုသမရလောင်း J.D. Vance ကိုမေးမြန်းရမှာ
We've got Republican congressmen who are on the ground who represent
the area. ရဲ့ Republican အောက်လွှတ်တော်အမတ်တွေကသူတို့အနေနဲ့အင်ဘီရိုကိုဖုံးဆက်ပြီးတော့ရေနဲ့အစားအသောက်တွေဖီမာအတွက်ခွင့်ပြုပေးဖို့ပြောခဲ့ရတယ်လို့ဆိုပါတယ်။ရေသသားပြောရရင်တင်ပင်တက်တက်လှုပ်တယ်လို့တော့မထင်ပေမဲ့၊ကုညီထောက်ပံ့ရေးလှုပ်တဲ့တလောက်မလှုပ်ဘူးလို့တော့ပြောရမှာပေါ့
။ Hurricane Dante မြောက်ကယ်လိုင်းနားပြည်နယ် Asheville မြို့ဒေသခံတွေကိုအစိုးရရဲ့ကင်တွေဆောင်ရွက်ပုံနဲ့ပတ်သက်ပြီး VOA ကတွားရောက်မေးမြန်းရမှာ
ရဟန်းယင်တွေပြန်ဝဲတာကိုတွေ့ရတယ်လို့ပြည်တွင်းကကွယ်တပ်တွေလှည့်လည်သွားလာနေတာကိုလည်းတွေ့ရပါတယ်။လုံလောက်တဲ့စောင့်ရှောက်မှုမျိုးရှိတယ်လို့ပြောရမှာပါ
။ We haven't had any support from
ဆူရယော၊ဖီမာယော၊မြို့အချုပ်ရေးအဖွဲ့ကပါဘာထောက်ပံ့မှုမှမရပါဘူး။အခုမှလမ်းမှလာနေတယ်လို့မသိပါဘူး။
မုန်တိုင်းဒန်တဲ့လူစုကိုကူညီဖို့ယာရာငွေလူနေသေးတာကြောင့်နိုဝင်ဘာ5ရက်ရွေးကောက်ပွဲမတိုင်ခင်မှာတဘာဝဘေးဒဏ်အတွက်အရေးပေါ်ရန်ပုံငွေထပ်မံချထားပေးဖို့ဘိုင်ဒန်ဆွေးရကိုကွန်ဂရက်စ်ကတိုက်တွန်းနေပါတယ်ခင်ဗျာ
။မုန်တိုင်းကယ်ဆယ်ရေးနဲ့တရင်မှာဖြန့်ဝေမှုကိုကိုအောင်ပြောပြခဲ့တာပါ။အခုတော့ကဘာတလွားခီးသွားကဏ္ဍပါကွန်တုံးစားစာလက်ဆင့်ကမ်းဖို့ကြိုးစားသူတွေအကြောင်းပြောထားပါတယ်။ဟောင်ကောင်မှာဒေသခံတွေသိက္ခူဂုံယူကြတဲ့ကွမ်တုံစားသောက်တွေပျောက်ပြက်မသွားအောင်ဘယ်လိုကြိုးစားထိန်းသိမ်းနေကြပါလဲ။မဆုမြတ်မွန်းတဲ့အတူကမ္ဘာတလွားခီးသွားအစီအစဉ်ကနေဟောင်ကောင်သွားပြီးဒင်ဆန်စားရင်နားဆင်လေ့လာကြည့်ရှုကြပါအောင်ခင်ဗျာ။
ဟောင်ကောင်ကျွန်းကိုသွားလေသူတွေမဖြစ်မနေသွားချလိမ့်ရှိတဲ့နေရာတစ်ခုကတော့ဒင်ဆန်ဟီလီယာမျိုးစုံကိုဝါပေါင်းခံခွက်တွေထဲမှာထည့်ထားတဲ့ရမ်ချာဆိုင်တွေဖြစ်ပါတယ်။အနောက်နိုင်ငံတွေမှာတော့ဒင်ဆန်ဆိုင်ရမ်ချာဆိုင်ဆိုပြီးတော့ခေါ်ကြလေးရှိပါတယ်။ကွမ်ဂျုံဒေသခံတွေကရင်းနှွေးချမ်းတောက်တာကိုရမ်ချာလို့ပြောလေးရှိပြီးဒင်ဆန်ဆိုတာကတော့ပကံသေးလေးတွေနဲ့ထည့်ထားတဲ့အစားအစာတွေကိုပြောတာဖြစ်ပါတယ်။ဒါကြောင့်ကွမ်တုံးစာမျိုးစုံစားပြီးရင်းနှွေးချမ်းပူပူလေးတောက်တာကိုရင်းညွှန်းတယ်လို့ပြောနိုင်ပါတယ်။ဝတ်သားပေါင်း၊ပဇွန်ပေါင်း၊ပင်လယ်စာဖက်ထုပ်၊ပေါက်စီ၊ကျက်ဥထာပနာမုံစသဖြင့်ဒင်ဆမ်အမျိုးပေါင်း1000ထက်မနည်းရှိတယ်လို့ဟောင်ကောင်ခီးသွွားလုံကပုတ်အဖွဲ့ကပြောထားပါတယ်1950ပြည့်နှစ်ပိုင်းတွေတုန်းကတရုတ်ပြည်တွင်းစစ်ဖြစ်တော့တရုတ်နိုင်ငံကဒင်ဆမ်စပိုမှုအမြောက်အများအဲ့ဒီတုန်းကဗြိတိန်ကိုလိုနီလုပ်ထားတဲ့ဟောင်ကောင်ကိုထွက်ပြေးခဲ့ကြပါတယ်အဲ့ဒီကစားလို့ရမ်ချာဆိုင်မှာဒင်ဆမ်စားကြတဲ့အလေအထားကဟောင်ကောင်မှာယဉ်ကျေးမှုတစ်ခုလို့အမြင့်တွယ်လာခဲ့တယ်လို့ဟောင်ကောင်ကအစားအသောက်တွေအကြောင်းစာအုပ်ရေးသားတဲ့ Wilson Folk ကရေးပူးပါတယ်။ရမ်ချာယဉ်ကျေးမှုဟာဟောင်ကောင်သမိုင်းနဲ့ခွဲမရသလိုဟောင်ကောင်သူဟောင်ကောင်သားတွေဘသူဘဝဖြစ်တယ်ဆိုတာကိုထင်ဟပ်စေတဲ့နေမှုထိုင်မှုပုံစံထဲမှာပါတယ်လို့ရမ်ချာဆိုင်သွားပြီးတော့ဒင်ဆန်စားကြတာကိုသူကပုံဖော်ရေးပြခဲ့ပါတယ်။အဲ့လိုမျိုးကွမ်တုံးဒေတာစာဖြစ်တဲ့ဒင်ဆန်စားကြတဲ့အခါအထူးကအရေးကြီးဆုံးလို့ပြောနိုင်တာတစ်ခုကဝါးနဲ့လှုပ်ထားတဲ့ပေါင်းခံကွက်တွေဖြစ်ပါတယ်။ဟောင်ကောင်မှာဝါပေါင်းခံကွက်တွေကိုလှုပ်ရောက်လာတာနှစ်ပေါင်း80ကျော်နေပြီဖြစ်တဲ့လူမင်းကဒီပေါင်းခံကွက်တွေသာမရှိရင်တော့ကွမ်တုံးအစားအသောက်အစ်စ်လို့မဆိုနိုင်ပါဘူးတဲ့
ကျုပ်ကတဆင်းနေကဲနကပူဝန
်ဝါကအပူဒဏ်ခံနိုင်တယ်လို့အပူငွေ့ကိုလည်းစုပ်ထားနိုင်တော့အစားအသောက်တွေအေးမသွားအောင်ထိန်းထားပေးနိုင်ပါတယ
်သူအသက်63နှစ်ကျော်နေပြီဖြစ်ပေမဲ့ဝါပေါင်းခံကွက်တွေကိုတော့မနာမနေလုပ်နေတော့မှာဟောင်ကောင်ကကွမ်တုံးအစားအစာလောကမှာသူပါဝင်ရတာကိုဂုဏ်ယူဝမ်းသာတယ်လို့ AFP သတင်းဌာနကိုပြောပါတယ
်။ခင်ဗျားတို့နဲ့ခေယုံနဲ့ရစပ်တော့ဆိုရဖက်ကကြောင်းတော့ပန်းလာတော့သူလာတော့နေတော့သူကြောလ
ာ။တမဏီကုမထားရင်ရေဆိုတာတို့ပြစ်ပေးတာတို့ကြောင့်ကြာကြာမခံပဲလွယ်လွယ်ပြတ်သွားပါတယ်။ကျွန်တော်လုပ်တဲ့ခွက်တွေကတော့ကြိုက်သလောက်သုံးလုံးဝမပြတ်စေရပါဘူး။တမဏီကုထားတော့လည်းဘယ်ပြတ်နိုင်တော့မလဲဗျာ။
ကွမ်တုံးစာစစ်စစ်ရမ်ချာဆိုင်တွေမှာဝါပေါင်းခံကွက်တွေထဲထည့်ထားတဲ့ဒင်ဆန်တွေကိုလက်တွန်းလဲရီဘော်တင်လာစားတွေစပွဲနာအထိတွန်းသွားကြပြီးတော့ကြိုက်ရရွေးယူနိုင်အောင်လို့လှုပ်ထားပေးလေးရှိပါတယ်။မိသားစုတွေမိတ်ဆွေတငယ်ချင်းတွေနဲ့စုပြီးတော့ဆိုင်မှာလာစားကြသူတွေကလည်းအေးအေးဆေးဆေးအရသာခံစားကြရင်းနှွေးချမ်းတောက်ကြတာမျိုးဖြစ်ပါတယ်။ဒါပေမဲ့အချိန်ပိုရှားလာတဲ့ခေတ်မှာကဘာကျော်ဒင်ဆန်တွေကိုအလွယ်တကူစားနိုင်တဲ့အစားအစာမျိုးအဖြစ်လဲရောင်းလာကြပါတယ်။ဒင်ဆမ်ထည့်တဲ့ခွက်တွေကိုလည်းဒံခွက်တွေပလတ်စတစ်ခွက်တွေအစားထိုးသုံးလာကြပါတယ်။မစ္စတာလူးကတော့ဝါပေါင်းခံခွက်မဟုတ်ရင်ကွမ်တုံးစာအစ်စ်လိုအနက်အရသာဖြစ်မှာမဟုတ်ဘူးလို့ဆိုပါတယ်
။ဒီကတုတ်တဲ့လောကတက်ဆင်းလဲကတော့ခပ်သောမတော်ဝင်စဲ
။ပေါက်စီလိုရေငွေ့နဲ့ပေါင်းခံချက်ရတဲ့အစာတွေဆိုရင်တော့တစ်သားပေါင်းခံခွက်ကအကောင်းဆုံးပါ။ပလတ်စတစ်တွေနဲ့ဘလို့မှအစားထိုးလို့မရပါဘူး
။ဟောင်ကောင်မှာဟင်းချက်ပစ္စည်းအမျိုးစုံရနိုင်တဲ့ကောက်လုံးကျွန်းပေါ်ကရှန်ဟိုင်းလက်မှာမစ္စတာလူးရဲ့ဝါပေါင်းခံခွက်တွေကိုရောင်းတာဖြစ်ပါတယ်။ဆိုင်ငန်းကားတွေဈေးကြီးလာတာတရုတ်ဆက်ယုံတွေကနေဈေးပေါ်ပေါ်နဲ့ပစ္စည်းတွေအများအများထုတ်လုပ်နေတာကြောင့်တစ်ခုချင်းစီလက်နဲ့အသေးချာလှုပ်ထားတဲ့ပစ္စည်းတွေကအကျိုးမြတ်တိတ်မကြမ်းလှပါဘူး။ဒါပေမဲ့ဟောင်ကောင်လုံးဆိုတဲ့ပစ္စည်းကိုတန်ဖိုးထားတဲ့အတွက်သူ့ရဲ့လုပ်ငန်းကိုလုံနိုင်တဲ့အထိလှုပ်သွားမယ်လို့မစ္စတာလူးကပြောပါတယ်
။ဒီတော့နိုင်ဖို့ကတော့ကြည့်ကမာရဲ့ရုပ်ကတော့ဟာ
ဒီနေရာလေးကျွန်တော်ဝယ်ထားပြလို့တော်သေးတာပေါ့ဗျာ။ငားနေရမယ်ဆိုရင်ဒီပေါင်းခံခွက်တွေလှုပ်ရောက်ရတဲ့ငွေနဲ့ဘယ်လောက်မှလဲဗျ။ဘာအမျက်မှအဆုမီတော့မှမဟုတ်ပါဘူး
။ ဟောင်ကောင်အစားအစာတွေထဲမှာအခုလိုမျိုးဝါပေါင်းခံခွက်တွေနဲ့ပြင်ဆင်ချက်ပြုတ်ကြတဲ့ဒင်းဆန်ကွမ်တုံးစာတွေကြော်ကြသလိုအချောက်ခံထားတဲ့ပင်လယ်စာတွေနဲ့ချက်ပြုတ်ထားတဲ့ဟင်းလျာတွေကလည်းကြော်ကြပါတယ်။ဒါပေမဲ့ပင်လယ်စာတွေအချောက်ခံဈေးတွေတက်ပြီးတော့ပင်လယ်စာချောက်ဈေးတွေတက်ကုန်လို့ဟောင်ကောင်လူငယ်ပိုင်းတွေသိပ်ပြီးတော့အချက်မစားကြတော့ဘူးလို့ပင်လယ်စာချောက်တွေကိုရောင်းနေတာနှစ်ပေါင်း30ကျော်ပြီဖြစ်တဲ့ဆိုင်ရှင်ကပြောပြပါတယ
်။ဒီဟင်းလျာကမစိက點整ကိုကြောင့်ကမိုင်းတယ်送俾老人家
အခုခေတ်မှာလူငယ်တွေကအချောက်ခံထားတဲ့ပင်လယ်စာတွေကိုဘယ်လိုချက်ရမလဲဆိုတာမသိကြတော့ဘူးဗျလူငယ်တွေဆိုင်မှာလာဝယ်ကြတယ်ဆိုရင်လေလူကြီးမိဘတွေကိုပေးဖို့လာဝယ်ကြတာများပါတယ်ဆိုင်မှာပုံမှန်လာဝယ်ကြသူတွေအများစုကအသက်50နဲ့အထက်တွေများပါတယ
်နေရာကြကြဝန်းဝန်းရှားတဲ့ဟောင်ကောင်မှာပင်လယ်စာတွေအချောက်ခံတဲ့လုပ်ငန်းကကုန်ကျစရိတ်ကြီးတာကြောင့်ဒီဆိုင်မှာရောင်းတာအများစုကဟောင်ကောင်ကမဟုတ်ကြပါဘူးဩစတြေးလျဂျပန်ဘရာဇီးနဲ့တောင်အာဖရိကနိုင်ငံတွေမှာဖမ်းပြီးအချောက်ခံထားတဲ့ပင်လယ်စာတွေကိုဟောင်ကောင်ကိုတင်ပို့ရောင်းချတာဖြစ်ပါတယ်။အခုလိုပင်လယ်စာချောက်တွေအပါအဝင်ဟောင်ကောင်ကျွန်းဒေသခံတွေသိပ်ကုန်ယူတဲ့ကွမ်တုံးအစားအစာတွေကိုစမ်းသစ်တီထွင်ပြီးတော့အရသာဒင်းနဲ့ထိုးဖောက်နိုင်ဖို့ကြိုးစားကြတဲ့စပ်ဖို့မှုတွေလည်းအများအပြားရှိနေပါတယ်။ကွမ်တုံးစာတွေကိုမူလလက်ရမပြတ်ဘဲစမ်းသစ်နိုင်ဖို့ဟောင်ကောင်မှာကြိုးစားနေတဲ့အမျိုးသမီးလူငယ်စပ်ဖို့မှုချမ်းကကွမ်တုံးအစားအသောက်တွေကိုခင့်မိအောင်လို့ဘယ်လိုလုပ်ရမလဲဆိုတာတိတ်ကိုကြီးမားတဲ့စိန်ခေါ်မှုဖြစ်တယ်လို့ပြောပါတယ
် I want to be able to contribute I want to be able to you know utilize my experience contribute
ကျမအနေနဲ့ကတော့ကိုတက်တဲ့အချက်ပြုတ်ပညာကိုပြန်ပြီးမျှဝေဖြန့်ဝေခြင်းပါတယ်ကွမ်တုံးဒေတာစာဟင်းချက်နည်းတွေကအသိပညာဘူးတူတာတွေလို့တိတ်ကိုကျွဲဝါပါတယ်အဲ့ဒါတွေအားလုံးကိုလက်ဆင့်ကမ်းနိုင်ဖို့တတ်နိုင်သလောက်သိချင်တတ်ချင်သင်ယူခြင်းပါတယ်
ကဘာအနှက်ရောက်နေတဲ့တရုတ်စာရီထဲမှာကွမ်တုံးဒေတာခံတွေချက်ပြုတ်စားတောက်ကြတဲ့အစားအစာတွေလည်းပါဝင်ပါတယ်။နာမည်ကျော်တဲ့ကွမ်တုံးစာရီကိုနီးသည့်စတိုင်သင့်တဲ့အရသာထူအောင်လို့ပြင်ဆင်ချက်ပြုတ်ကြတဲ့စပို့မှုတွေလည်းအများကြီးရှိကြပါတယ်။ဟောင်ကောင်သူဟောင်ကောင်သားတွေကတော့သူတို့နဲ့ခွဲမရတဲ့ကွမ်တုံးအစားအစာတွေကိုဟောင်ကောင်ထွက်ပစ္စည်းတွေနဲ့ပြင်ဆင်ချက်ပြုတ်စားတောက်နိုင်တာကိုဂုဏ်ယူနေကြပါတယ်ရှင်။ကျွန်မဆူမြတ်ပါပါ
။စာချင်းစပွဲကွမ်တုံစာစာလက်ဆင့်ကမ်းဖို့ကြိုးစားနေသူတွေအကြောင်းမဆင်မြန်မှုပြပြခဲ့တာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VO ရဲ့အင်ကာညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မတ်အင်ဂျင်နိုင်ပြပြပေးပါအောင်ခင်ဗျာ
လက်နက်ကင်နီလန်းနဲ့တောင်းဆိုမှုတွေကိုလိုက်လျောမှာမဟုတ်သလိုစစ်တပ်အနေနဲ့အကြမ်းဖက်တောင်းကျမ်းသူတွေကိုနှိမ်နှင်းဖို့လိုအပ်တာတွေဆက်လက်လှုပ်ဆောင်သွားမယ်ဆိုတာထက်မှန်အသိပေးလိုတဲ့အကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီကနေ့ပြောကြားလိုက်ပါတယ်။တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ချုပ်ဆိုခြင်း6နှစ်မြောက်နှစ်ပတ်လည်နေ့အထိမ်းအမှတ်ဖြစ်ထုတ်လွှင့်ခဲ့တဲ့မိန့်ခွန်းမှာနိုင်ငံရေးစကားဝိုင်းကိုဖိတ်ခေါ်ထားပေမဲ့လက်နက်ကင်လမ်းစဉ်ကိုမစွန့်လွတ်ဘူးဆိုရင်သူ့ဘက်ကလည်းလိုက်လျောဖြေရှင်းမှုမရှိဘူးလို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောသွားတာပါ။မြန်မာပေါ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုအထင်အရှားရှိနေတယ်လို့ယူဆတာကြောင့်တရုတ်အနေနဲ့ရိုဟင်ဂျာအကြက်တဲဖြည့်ရှင်းရမှာပိုးပြီးတက်တက်ကြွကြွကြိုးပမ်းစီခြင်းတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကဆန္ဒရှိနေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အကြံပေးဟွန်ဆန်ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်ဖိနှိပ်မှုတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ထဲထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းမနေ့တနင်္လာနေ့ကဒါကာမြို့တော်မှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာမစ္စတာဟွန်ဆန်ကပြောဆိုခဲ့တာပါအသုံးမပြုရကြပြီဖြစ်တဲ့တောင်မြောက်ကိုရီးယားဆက်သွယ်ထားတဲ့လမ်းတစိတ်တစ်ပိုင်းကိုမြောက်ကိုရီးယားကဒီကနေ့ဖောက်ခွဲဖျက်ဆီးလိုက်တယ်လို့တောင်ကိုရီးယားကပြောပါရယ်တောင်ကိုရီးယားစစ်တပ်ကထုတ်ပြန်တဲ့ဗီဒီယိုမှာတော့အနောက်ပိုင်းနယ်စပ်မြို့ကင်ဆွန်နာလမ်းတစ်ခုမှာပောက်ကွဲမှုဖြစ်တာကိုတွေ့ရတာပါမြောက်ပိုင်းမြောက်ကိုရီးယားကအပြက်အစီးတွေကိုထရက်ကားတွေဒူးဖော်ရေးဆက်တွေနဲ့ရှင်းလင်းနေတာကိုလည်းတွေ့ရပါတယ်။မကြသေးခင်ကပဲမြို့တော်ပျုံယန်းကိုတောင်ကိုရီးယားဘက်ကဒရုန်းတွေလွှတ်တွင်ခဲ့တယ်လို့လည်းမြောက်ကိုရီးယားဘက်ကစွပ်စွဲပြောဆိုပြီးနှစ်ဖက်တင်းမာမှုတွေရှိနေတာပါ။လက်ဗနိုမြောက်ပိုင်းမှာလူ22ဦးထက်မနည်းသေဆုံးခဲ့ရတဲ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကဒီကနေ့တောင်းဆိုလိုက်ပါတယ်။လက်ဗနိုမြောက်ပိုင်းအီတိုယွာမှာတနင်္လာနေ့ကအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသွားသူတွေတဲ့မှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်ရှင
်။ကျေးဇူးပါမယင်ကျင်းနိုင်ရေအခုလိုသတင်းအချင်းချင်းပြီးမှာတော့ VOA American တဲ့အင်ကာညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Rob McLean နဲ့ John Dryden တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်မြောင်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိဆက်အနာယူနိုင်ကြပါစေခင်ဗျာ
This program has come to you from the